Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရဲ2022ခုနှစ်မေလ10ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ဒီမနက်ခင်းတော်ရရှိနေနားဆင်ချရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ယူကရိန်းကိုလက်နက်ပံ့ပိုးယုံကလွဲလို့တခြားနီလန်းမရှိတော့ဘူးလို့ဂျာမနီဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့အာနာရှင်ဟောင်းမာကိုစ်ရဲ့တားဖြစ်သူကထိတ်ဆုံးကပြင်းနေပါတယ်သရီလင်ကာဝန်ကြီးချုပ်ယာရုကနှုတ်ထွက်သွားပါပြီဒီလိုထိတ်တန့်ရောက်သတင်းတွေပြီးနားဆင်ချရမယ့်သတင်းဆောင်မတွေထဲမှာတော့
တကယ်တမ်းကတော့ထိရောက်တဲ့အခြေအနေတွေမရှိနိုင်ဘူးပေါ့နော်တကယ်တမ်းကလူသားချင်းစာနာမှုလုပ်ငန်းတွေကိုလုံးဝဆိုရင်တော့ဒီဒေသတွေမှာရှိတဲ့ဒီ INGO တွေ
လူသားချင်းစာနာမှုအကူအညီပေးရစစ်ကောင်စီနဲ့တွဲလုပ်မဲ့အာဆီယံရဲ့ပြင်ဆင်မှုကလုတ်ဖြစ်ပါမလားလို့အကူအညီပေးသူတွေစိုးရိမ်နေကြတဲ့အကြောင်းဒီနောက်မှာတော့မင်းကြီးမြို့နယ်တဲကတိုက်ပွဲတွေအခြေအနေမြမဈေးကွက်ထဲမှာရွှေပြက်မဲ့အခြေအနေရှိနေပြီလားဆိုတာနဲ့အတူစိုက်ကလုန်းမုန်တိုင်းရဲ့အရှင်းကြောင့်မြန်မာနိုင်ငံတွင်းကထူးခြားတဲ့မိုးလေဝသအခြေအနေတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီနောက်မှာတော့သတင်းတောင်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလှတို့ကိုနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ဒေါခင်မျိုးသက်နဲ့ကိုစုံမှုကျော်တို့ကထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးမှာဖြစ်ပါတယ
်ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်နေတာသတင်းဆက်ဘက်ကျော်ကြားလာချိန်မှာယူကရိန်းကိုစစ်လက်နက်နဲ့အထောက်ကူပစ္စည်းတွေအမြန်တင်ပို့ခွင့်အမေရိကန်သမ္မတကပေးနိုင်မဲ့ဥပဒေတရက်ကိုသမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်ဒါဟာဒုတိယကမ္ဘာစစ်မှာနာဇီဂျာမနီတွေကိုတွန်းလှန်တိုက်ခိုက်နေတဲ့ဥရောပနိုင်ငံတွေကိုအကူအညီပေးဖို့အတွက်မူလကထုတ်ပြန်ထားတဲ့ဥပဒေလည်းဖြစ်ပါတယ်ဒီဥပဒေအရအမေရိကန်သမ္မတဟာဘျူရိုကရေစီရန်တရားအတွင်းကကျူးနီစနစ်တွေကိုကျော်ပြီးစစ်လက်နက်ပစ္စည်းတွေကိုယူကရိန်းကိုရောတခြားအရှိဥရောပနိုင်ငံတွေကိုပါတင်ပို့ခွင့်အမြန်ချမှတ်ပေးနိုင်တော့မှာဖြစ်ပါတယ်နိုင်ငံရေးအရသဘောထားကန့်ညီလေးမရှိတဲ့ပါတီကြီးနှစ်ရက်နဲ့ဖွဲ့စည်းထားတဲ့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကလည်းယူကရိန်းအစိုးရကိုထောက်ခံကြောင်းဆက်ပြီးပြတာတဲ့အနေနဲ့ပြီးခဲ့တဲ့လထဲမှာပဲဒီဥပဒေကိုတခဲနဲ့ထောက်ခံအတည်ပြုပေးခဲ့တာပါရုရှားရဲ့ယူကရိန်းမှာတိုက်ခိုက်မှုဟာသူ့နယ်စပ်တွေမှာအချင်းချောက်ခံရတာကိုလုံးဝလက်မခံနိုင်တဲ့အတွက်တုံ့ပြန်လာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပြီးအနောက်နိုင်ငံတွေကိုအပြစ်တင်နေချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ကအခုလိုဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်တာဖြစ်ပါတယ်အခုယူကရိန်းကိုဝင်ရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးရုရှားရဲ့စစ်စင်ရေးမှာအပြောင်းအလဲတစ်စုံတစ်ရာရှိမရှိဒါမှမဟုတ်အောင်နိုင်မည်ဆိုတာမျိုးကိုရုရှားသမ္မတကဘာမှမကြေညာသေးပါဘူးယူကရိန်းမှာရုရှားဆင်နွှဲနေတဲ့စစ်ပွဲကပိုးပြီးကျယ်ပြန့်လာမှာကိုစိုးရိမ်ကြောင်းယူကရိန်းအိမ်နီးချင်းမော်ဒိုဗာနိုင်ငံချိုင်ရှင်နွေမျိုးတော်ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲကဒေသရင်းမှာရောကမ္ဘာတလွှားမှာပါရိုက်ခတ်မှုရှိနေပြီးစစ်ရှိန်မြင့်တက်လာလို့ရလာမဲ့အကျိုးဆက်တွေဟာကျောက်ဆရာကောင်းလောက်အောင်ခံမှန်းလို့မရဘူးလို့မော်ဒိုဗာဝန်ကြီးချုပ်နတ်တလီယာနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ဂူဒရက်စ်ကပြောကြားလိုက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လှုပ်ရွကြောင့်ယူကရိန်းကိုဂျာမနီကလက်နက်တွေပံ့ပိုးပေးရုံမှတပါတခြားရွေးစရာလမ်းမရှိဖြစ်နေပြီလို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှူစ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်
။ Und ja, Deutschland lief der Ukraine auch in großem Umfang.
Ukraine und Germany ကလည်းလက်နက်တွေအများအပြားပံ့ပိုးပေးမှာဖြစ်တယ်လို့ဥရောပနဲ့မြောက်အမေရိကတိုက်ကဂျာမနီရဲ့မဟာမိတ်တွေနဲ့မိတ်ဆွေတွေအားလုံးကလည်းပံ့ပိုးပေးကြမှာဖြစ်ကြောင်းပြောသွားတာပါ။ဒီလိုဆုံးဖြတ်မှုကိုလွယ်လွယ်နဲ့ရခဲ့တာမဟုတ်ဘူးလို့လည်းပြောပါတယ်။ပဋိပက္ခတွေဖြစ်ပွားနေတဲ့နေရာတွေကိုလက်နက်တွေမပေးဖို့အတွက်စဉ်းစားနေကြပေမဲ့ရုရှားသမ္မတပူတင်ရဲ့လှုပ်ရွတ်ကြောင့်တခြားရွေးစရာလမ်းမရှိတော့ဘဲအခုလိုပေးဖို့အတွက်ဆုံးဖြတ်ရတာဖြစ်ကြောင်းဂျာမနီအလို့သမားသက်မကအဖွဲ့ချုပ်မှာအဖွဲ့ဝင်တွေကိုဂျာမနီဝန်ကြီးချုပ်ကပြောကြားခဲ့တာပါပဋိပက္ခဖြစ်ပွားတဲ့နေရာရစီလူကိုတည်စေတဲ့လက်နက်တွေမပေးဖို့အတွက်ချမှတ်ထားတဲ့မူကိုဂျာမနီကကာလတန်ရှည်ကန့်ကွက်ထားခဲ့တာလည်းဖြစ်ပါတယ်ဂျာမနီဝန်ကြီးချုပ်ကတကယ်လို့တတိယကမ္ဘာစစ်ကြီးဖြစ်လာမယ်ဆိုရင်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့ရုရှားနဲ့ဖြစ်လာနိုင်တယ်လို့သတိပေးရင်နေတိုးဟာတတိယကမ္ဘာစစ်ထဲမှာဝင်ပါမှာမဟုတ်ကြောင်းထပ်လောင်းပြောကြားခဲ့ပါတယ်ဒါအပြင်ဂျာမနီကတော့တကူရောဖြစ်ပါဝင်မှာမဟုတ်ဘဲဘာပဲလုပ်လို့မိတ်ဆွေတွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းပြောပါတယ်။ အမေရိကန်နိုင်ငံအခွန်စည်းကြပ်မှုဥပဒေအပိုင်း23ရက်အခွန်ကောက်ယူရမှာယူကရိန်းတပ်မဏိတွေအတွက်အခွန်အခကိုတနှစ်ကြာရပ်ဆိုင်းထားမှာဖြစ်ကြောင်းအမေရိကန်ဗန်နိုင်းဝန်ကြီးဌာနကတနင်္လာနေ့မှာကြေညာပါတယ်။ဒါဟာစစ်တမ်းခန့်နေရတဲ့ယူကရိန်းရဲ့စီးပွားရေးပြန်ပြီးတိုးတက်လာစေဖို့အတွက်အမေရိကန်ရဲ့နောက်ထပ်ကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ်။အမေရိကန်ဗန်နိုင်းဝန်ကြီးကတော့ယူကရိန်းပြည်သူတွေရဲ့ခံနိုင်ရည်ဇွဲလုံးလာတဲ့စိတ်ဓာတ်ကိုလေးစားရုံနဲ့မကဘဲသူတို့ရဲ့စီးပွားရေးအတွက်အရေးပါဆုံးဖြစ်တဲ့တပ်မဏိလုပ်ငန်းအတွက်ပါတံပိုးပေးဖို့လိုအပ်တယ်လို့တံမဏိတွေဆက်လက်တင်ပို့နိုင်ရဲ့ဟာသူတို့အတွက်သိအရေးကြီးတယ်လို့လည်းပြောပါတယ်။ဒါပေမဲ့အခုလိုအခွန်ကောက်ယူမှုရပ်ဆိုင်းပေးတာအတွက်ယူကရိန်းစီးပွားရေးကိုဘယ်လောက်ထောက်ကူဖြစ်စေတယ်ဆိုတာတော့မသိရသေးပါဘူး။ယူကရိန်းနိုင်ငံမှာတော့နိုင်ငံသား73ယောက်မှာတယောက်ကတံမဏိဆက်ယုံဝန်ထမ်းဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာချင်းပါနေတဲ့သမရရွေးကောက်ပွဲမှာအာနာရှင်သမရဟောင်းမာကုစ်ရဲ့သားဘွန်ဘွန်မာကုစ်ကိုမာကုစ်ဂျူနီယာကမဲရီအတွက်89ရာခိုင်နှုန်းကျော်ရနေပါတယ်။သူရဲ့အဓိကပြိုင်ပွဲဖြစ်တဲ့လူခွင့်ရဲ့တက်ကြွလှုပ်ရှားသူလက်ရှိဒုသမရလန်နီရိုဘရီဒိုကမဲပေါင်း12တန်းနီးပါးရရှိပြီးဘွန်ဘွန်မာကော့စ်ကမဲပေါင်း25တန်းရရှိနေတာပါ။နောက်တက်လာမယ့်သမရတဲ့အနေနဲ့ယာရုကနဲ့နှုတ်ထွက်တော်မယ့်သမရဒူတာဒေးလက်ထက်ကမူရဲ့ဆေးဝါးနှိမ်နင်းရမှာလူပေါင်းထောင်ချီတည်ဆုံရတဲ့ကိစ္စကိုတရားဥပဒေအရအရေးယူဖို့အတွက်အတောင်းဆိုခံရနိုင်ပွဲရှိပါတယ်။လက်ရှိသမရဒူတာဒေးရဲ့တမီးဖြစ်သူဒါဗာဝမြောက်ပိုင်းမြို့တော်ဝင်ဆာရာဒူတတီဟာမာကော့စ်ဂျူနီယာရဲ့ဒုတိယသမရလောင်းဖြစ်နေရှင်ပြိုင်နေတာလည်းဖြစ်ပါတယ်။ဒါဟာအာနာရှင်ခေါင်းဆောင်နှစ်ဦးရဲ့မျိုးဆက်တွေမဟာမိတ်ဖွဲ့စည်းမှုဖြစ်တဲ့ဆိုပြီးလူခွင့်ရဲ့အုပ်စုတွေကစိုးရိမ်မကင်းဖြစ်နေတာပါ။ဒီရွေးကောက်ပွဲအနိုင်ရသူဟာဂျွန်30မှာ6နှစ်တာသမရယာရူးကိုစတင်ထမ်းဆောင်လာမှာပါ။ဒီရွေးကောက်ပွဲအတွက်မဲပေးဖို့နိုင်ငံခြားရောက်နေတဲ့လူ 1.6 တန်းအပါအဝင်စုစုပေါင်း68တန်းမှတ်ပုံတင်ခဲ့ကြတာပါ။
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်အစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့သီရင်လင်ကနိုင်ငံမှာတနင်္လာနေ့ကဝန်ကြီးချုပ်မဟင်ဒရာရာဂျာပက္ကဆာနှုတ်ထွက်တော်ပါတယ်။ငွေကြေးနဲ့စီးပွားရေးဆိုင်ရာအကြအတဲတွေကြောင့်လာနေကြီးဆန္ဒပြပွဲတွေဖြစ်နေတဲ့သီရင်လင်ကနိုင်ငံမှာတမရဖြစ်သူဂௌတာဘာယာရာဂျာပက္ကဆာနဲ့ညီအကိုဖြစ်သူဝန်ကြီးချုပ်တို့နှစ်ဦးစလုံးကိုနှုတ်ထွက်ပေးဖို့တောင်းဆိုနေတာပါ။ဝန်ကြီးချုပ်အဖြစ်ကနေနှုတ်ထွက်စာကိုတနင်္လာနေ့ကတမရထံပေးပို့ခဲ့ပြီးသူနှုတ်ထွက်ကြောင်းကိုလည်း Twitter စာမျက်နှာကနေဖော်ပြခဲ့ပါတယ်။တနင်္လာနေ့ကအစိုးရနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆန္ဒပြသမားတွေကိုလက်ရှိအာဏာရ SLPP ပါတီအစိုးရထောက်ခံသူတွေကတိုက်ခိုက်ခဲ့ပြီးနောက်အခုလိုဝန်ကြီးချုပ်ရာဇူးကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ100လောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရဲတွေကမျက်ရည်ယိုဘုံတွေနဲ့ပစ်ခတ်ခဲ့တယ်လို့ရေပိုက်တွေနဲ့ထိုးပြီးလည်းလူစုခွဲခဲ့ပါတယ်။အဲ့ဒီနောက်အကန့်အသတ်မရှိအပြင်မထွက်ရအမိန့်ကာဖျူမိန်ကိုလည်းထုတ်ပြန်လိုက်ပါတယ်။ရာဂျာပက္ကဆာညီအကိုဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းသီရိလင်္ကာနိုင်ငံရဲ့နိုင်ငံရေးကိုကြီးစိုးထိန်းချုပ်ထားခဲ့ပါတယ်။1948ကနေဒီကနေ့ကာလအတွင်းအဆိုးအဝါဆုံးစီးပွားရေးကျဆင်းမှုနဲ့ကြုံနေရတဲ့အတွက်ပြည်သူတွေကအဆိုးရနှုတ်ထွက်ပေးဖို့ဆန္ဒပြနေကြတာဖြစ်ပါတယ်။လက်ရှိတိုင်းပြည်ရင်ဆိုင်နေရတဲ့အကြအတဲကိုတွဲဆုံဆွေးနွေးအပြေရှာမယ်ဆိုရင်စစ်ကောင်စီရဲ့ထိုးစစ်အားလုံးအများရဆိုင်ပြီးပါတဲ့ပါလိုက်တဲ့အင်အားစုတွေအကုန်ပါဝင်ဖို့လိုအပ်ကြောင်းကရင်အမျိုးသားအစည်းအရုံး KNU ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းအမျိုးသားတပ်ဦး CNF တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲကမေလ၉ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြီးအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းထားချက်ကိုတုံ့ပြန်လိုက်ပါတယ်ပြည်ထောင်စုပြဿနာကိုနိုင်ငံရေးအရာတွေးဆောင်ဆွေးနွေးအဖြစ်ရှာဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအစဉ်တစိုက်တောင်းဆိုတိုက်တွန်းခဲ့ကြောင်းဒါပေမဲ့လက်ရှိနိုင်ငံရေးအကြအတဲကိုဖြေရှင်းဖို့အတွက်ဆိုရင်အတိတ်ပဲပြေဝတဲ့ဆွေးနွေးရေးကိုဖော်ဆောင်နိုင်ဖို့အတွက်ထိုးစစ်တင်အမြန်ဆုံးရပ်ပြီးပါဝင်သင့်သူအားလုံးပါဝင်ဖို့နဲ့စစ်ဘေးသင့်ပြည်သူတွေကိုနိုင်ငံတကာကနေလှူလဆွာကူညီထောက်ပံ့ခွင့်ပေးဖို့စားရာတွေကိုလှုံ့ဆော်ဖို့လိုမယ်လို့အဲ့ဒီလက်နက်ကိုင်၃ဘွဲ့ကတိုက်တွန်းထားပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကဂျာဝင်စစ်စပ်ပြီးစစ်ပံမြတာတဲ့တွဲဆုံဆွေးနွေးရေးကနေတဆင့်အားလုံးမျှော်မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုဥတီသွားနိုင်မှာဖြစ်တယ်လို့ဆက်လက်ဖော်ပြထားပါတယ်။ K KNU KN အမျိုးသားအစည်းအရုံးတစ်ဖွဲ့တည်းကတရားထုတ်ပြန်တဲ့ထုတ်ပြန်ချက်မှာတော့ယုံကြည်မှုတည်ဆောက်နိုင်ဖို့အတွက်စစ်ကောင်စီအနေနဲ့ပြည်သူလူထုကိုလေးစားတန်ဖိုးထားဖို့နဲ့စစ်ပွဲများအကြမ်းဖက်တိုက်ခိုက်မှုများဖမ်းဆီးနှိပ်စက်မှုများကြေးရွာတွေကိုမီးရှို့ဖျက်ဆီးမှုများလက်နက်ကြီးများနဲ့ပစ်ခတ်မှုများလေယာဉ်များဖြင့်ဘုံကျဲတိုက်ခိုက်ခြင်းများကိုရပ်တန့်ရမယ်လို့ဖော်ပြထားပါတယ်။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မေရမတ်မြို့နယ်ထဲမှာမေလ9ရက်နေ့ကမြမရွှေပြောင်းအလုံသမား22ဦးကိုတဲဆောင်လာတဲ့ကားတစီကြောက်ထဲထိုးချပြီးတိမ်းမောက်ခဲ့တဲ့အတွက်တဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မနေ့17ရက်နေ့လောက်မှာမေလမမြို့နယ်ဘန်တီနမူးကျေးရွာအမှတ်17နယ်မြေတဲကကြောက်တခုတဲကိုထိုးချခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး AAC အလုံသမားကူညီအဖွဲ့ကကိုရဲမင်းကအခုလိုပြောပါတယ
်။ကားကမာဒီမြန်မာနိုင်ငံသားတွေ22ဦးပါပါတယ်။အဲမြူတာဆက်နေဦးလူမီကူရှင်းမထိန်နိုင်မဲ့ဒီတောင်းအောက်ကိုထိုးကြရပါတာတူတေဆုံးပြီးရှင်းဦးထိုင်ရာရရှိခဲ့လို့သိရပါတယ်ဟုတ်ကဲ့ထိုင်းအနာပိုင်းနဲ့ကယ်ဆယ်ရေးဘွဲ့တွေကသွားရောက်ကူညီပေးပြီးတော့ကျွန်တော်ထိုင်ရာရရှိတဲ့လူတွေကိုပေါ့နော်မြို့နယ်စေယုံကိုပြီးပေါ့စေကူတာပေးကိုပို့ပေးခဲ့တယ်လို့သိရပါတယ်ဟုတ်ကဲ့
မြမအလုံသမားတွေတေဆုံးထိုင်ရာရခဲ့တဲ့ကားမတော်တဆမှုနဲ့ပတ်သက်ပြီးထိုင်းနယ်ကြားဆောင်တပ်ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လ16ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းပရာချုခရီခံပြည်နယ်အတွင်းတရားမဝင်မြန်မာ18ယောက်ကိုတင်ဆောင်လာတဲ့မော်တော်ယာဉ်တိမ်းပေါက်ခဲ့တဲ့အတွက်6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းမော်တော်ယာဉ်မတော်တဆမှုကြောင့်မကြာခဏဆိုသလိုမြန်မာရွှေပြောင်းအလုသမားတွေသေချေထိခိုက်ဒဏ်ရာရမှုတွေရှိပါတယ်။မြန်မာနိုင်ငံချင်းတွင်းမြစ်ကြောင်းမှာငကူမျိုးစိတ်တစ်တမျိုးကိုအိန္ဒိယတတ္တပေဒစူဇန်လေးလာရေးဌာန ZSI ကရှာဖွေတွေ့ရှိခဲ့ပါတယ်။အိန္ဒိယမြန်မာနယ်စပ်ကချင်းတွင်းမြစ်လက်တက်တွေမှာငါးနဲ့ပတ်သက်တဲ့လေးလာမှုတွေကိုပြုလုပ်ခဲ့တဲ့ဘွဲ့လွန်ပညာရှင်ဒေါက်တာဘန်ဒုံရှန်နင်းကန်ကရှာဖွေတွေ့ရှိခဲ့တာပါ။စကိုင်းတိုင်းအတွင်းကချင်းတွင်းမြစ်အတွင်းစီးဝင်တဲ့မြစ်တွေချောင်းနေတဲ့ကဒေသခံငါးဖန်းသမားတွေထံကနေရယူခဲ့တဲ့ငခုဒမူနာ၃မျိုးကိုအသေးအချာလေးလာကြည့်ရကနေအခုလိုမျိုးစိတ်သစ်တွေအဖြစ်တွေ့ရှိခဲ့ပြီးမှတ်တမ်းတင်နိုင်ခဲ့တာဖြစ်ပါတယ်။ဒီငါးမျိုးစိတ်သစ်ကိုအမည်ပေးရမှာမူလတွေ့ရှိခဲ့တဲ့ချင်းတွင်းမြစ်မြစ်လက်တက်တစ်ခုဖြစ်တဲ့ယူမြစ်အမည်ကိုယူပြီးGlyptothorax unisus လို့အမည်ပေးထားပါတယ်ဒီငခု၅မျိုးစားတွေဟာရေစီးတံနဲ့တောင်ကြားချောင်းတွေထဲမှာကျက်စားလေးရှိပါတယ် Direct from Washington The Voice of
America The VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုစောမူကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မကြာခင်မှာတော့မင်းကင်းမြို့နယ်တဲကတိုက်ပွဲတွေအခြေအနေကိုကြားကြရဖို့ရှိပါတယ်အခုရင်းဆုံးတော့အာဆီယံရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီအစီအစဉ်ပေါ်ဆိုရင်ချက်တွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်အာဆီယံဘက်ကမြန်မာနိုင်ငံတွင်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးလုပ်ငန်းတွေကိုအနာသိစစ်ကောင်ဆောင်တွေနဲ့ပူးရဲလှုပ်ဆောင်ဖို့ပြင်ဆင်လာတာတွေရှိနေပါတယ်။ဒီလိုစစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်မှုနဲ့ပတ်သက်လို့တကယ်ထိထိရောက်ရောက်လုပ်နိုင်ဖို့ခက်ခဲတယ်လို့သုံးသပ်မှုတွေရှိပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်တင်ပြထားပါတယ်ရှင်
။အာဆီယံလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးမူပေါင်းအတိုင်းအကောင့်ထယ်ဖော်ဖို့အတွက်စစ်ကောင်စီရဲ့ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့မြန်မာအလုပ်အဖွဲ့ကိုအဓိကဦးဆောင်အဖွဲ့အဖြစ်အာဆီယံကတာဝန်ပေးလိုက်ပါတယ်။ဒီလိုပေးလိုက်တဲ့အပေါ်မှာတကယ်ထိတိယယောက်လုံနိုင်မှုခက်ခဲတယ်လို့တုံ့တန်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိမှာစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့နေရာတစ်ခုဖြစ်တဲ့ကရင်နီပြည်မှာစစ်ဘေးရှောင်ဒုက္ခသည်တွေအတွက်ကူညီစကယ်ဆယ်ရေးပိုင်းကိုဒေသခံပြည်သူတွေကပဲကူညီဖြည့်ရှင်းနေရတာဖြစ်ပါတယ်။ပရဟိတတဦးကတော့အစီအံဘက်ကစစ်ကောင်စီကနေတဆင့်လူသားချင်းစာနာမှုထောက်ထားရေးအကူအညီပေးရေးလုပ်ငန်းတွေလုပ်မဲ့အပေါ်ဘဝင်မကျလှသလိုထိရောက်မှုရှိမှာမဟုတ်ဘူးလို့လည်းမြင်ပါတယ်
။ဒီချင်းကြရရင်တော့ကျွန်တော်တို့ဒါမကျေဖို့ဟောတရားရောက်နိုင်လို့ကျွန်တော်တို့စိတ်မကျေလို့စိတ်ဆက်လောက်ဆောင်ရမယ်ဆိုရင်အစီအံတည်တဲ့အနေထားအဒီချင်းနိုင်မလို့ကျွန်တော်ထင်တာပဲ။အစီအံတည်တဲ့အနေထားမျိုးရှိမယ်လို့ကျွန်တော်ထင်တာပဲ။အရင်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအလို့ကျစားနယ်လောက်ဆောင်ရလူတွေတချို့ဆိုဒီအဖားကြီးခံရတာတွေအဲ့လိုမျိုးတွေပေါ့နော်လုံလုံလောက်တဲ့ဆက်တွေအထောက်ထားတွေပြနိုင်တော့မှဒီလိုဆိုတော့ဒီအဖားကြီးခံရတဲ့လူတွေလည်းကျွန်တော်တို့ကပြင်နေနေရတော့ဒီအများစုအနေနဲ့ဒီတီတော့ဒီနဲ့ချက်ဆက်မလို့ဆောင်ရမယ်ဆိုတော့ဒီလိုအဖက်ကလန်ကြည့်နေလို့ဆိုတော့ခင်ဗျာ
အာဆီယံလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးမူပေါင်းအတိုင်းအကောင့်ထယ်ဖော်ဖို့အတွက်စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ဦးဆောင်တဲ့မြန်မာအလုပ်အဖွဲ့ကိုအဓိကဦးဆောင်အဖွဲ့အဖြစ်အာဆီယံကတာဝန်ပေးလိုက်တဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းအလွန်စိတ်ပြည့်မိပြီးစိုးရိမ်မကင်းဖြစ်မိတယ်လို့ပြောဆိုထားပါဗျ။လ လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုခွဲခြားပေးသွားမယ့် NRA စစ်ကောင်စီရဲ့အခြေခံအဆောက်အုံအဖွဲ့အစည်းတွေကိုတရားဝင်အသိအမှတ်ပြုလိုက်တဲ့ NRA လူသားချင်းစာနာထောက်ထားမှုကိုနိုင်ငံရေးအဖြစ်အသုံးချမဲ့ NRA တွေရှိနေတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရရဲ့ညင်ညာချက်ကထောက်ပြထားပါတယ်။ထိရောက်မှုရှိဖို့ဒေသအတွင်းပြည်တွင်းပြည်ပလူမျိုးရေးအဖွဲ့တွေနဲ့ပါချိတ်ဆက်ဆောင်ရွက်ဖို့လိုတယ်လို့ရခိုင်ပြည်နယ်အတွင်းပရဟိတလုပ်ငန်းတွေလှုပ်ဆောင်နေသူတူက VOA ကိုအခုလိုပြောပါတယ်။
တကယ်တမ်းကတော့ထိရောက်တဲ့အခြေအနေတွေမရှိနိုင်ဘူးပေါ့နော်။တကယ်တမ်းကလူသားချင်းစာနာမှုလုပ်ငန်းတွေကိုလုံးမယ်ဆိုရင်တော့ဒီဒေသတွေမှာရှိတဲ့ဒီ INGO တွေနောက် LNGO နောက် CSO တွေပေါ့နော်။အဲ့ဒါတွေနဲ့ရှိတ်ဆက်လှုပ်ဆောင်ဖို့လိုတယ်။ဒါပေမဲ့ ASEAN နဲ့ကဒီရှိတောက်စီနဲ့တွေ့လို့မဆိုရတာကတော့တကယ်တမ်းကတော့စောက်စီပေါ့ပါဝင်မှုရဲ့နောက်ပြီးတော့သူရဲ့ခွင့်ပြုချက်တွေပေါ့နော်ဒါတွေကလည်းအရေးကြီးတာပေါ့။ဘာကြောင့်ဆိုတော့သူတွေကမှသူနိုင်ငံမှာဟိုဖြစ်တဲ့ရှိမှကြတော့တော်လာတဲ့နေရာတွေမှာကြတော့သူတို့ရဲ့ခွင့်ပြုချက်ပါမှလိုရမယ့်အပိုင်းတော့ရှိတယ်။ဒါပေမဲ့ဒီလက်ရှိစစ်ကောင်စီတပ်တနေဆိုတာထက်လက်ရှိဒီဒေတာတွေမှာရှိနေတဲ့ဒီအရပ်အကွေးစစ်တွေနဲ့ဒီ local NGO INGO တွေနဲ့လည်းတွေ့ပြီးတော့လုပ်ဖို့လိုတယ်လို့ထောက်ပြချင်တာပေါ့။ဟုတ်ကဲ့
စစ်ကောင်စီကတဆင့်လူသားချင်းစာနာထောက်ထားရေးအကူအညီကိုပေးရင်ဒုက္ခရောက်နေကြတဲ့ပြည်သူတွေစီမရောက်မှာကိုအာဆီယံရဲ့လက်တွဲဘက်အလှူရှင်နိုင်ငံတွေနဲ့အဖွဲ့အစည်းတွေကစိုးရိမ်နေကြတာကလည်းရှိနေတာမို့တိုက်ပွဲတွေမရှိတဲ့နေရာတွေမျိုးမှာပဲမြန်မာနိုင်ငံသားတွေအတွက်လူသားချင်းကူညီဆောင်ရွက်ရေးလုပ်ငန်းတွေအခြေစိုက်လုပ်တာကပိုအကျိုးရှိစေနိုင်မယ်လို့ထောက်ပြနေမှုတွေလည်းရှိပါတယ်။နိုင်ငံရေးလိမ့်လာတုံးတဲ့သူဦးရထွန်းကတော့
အကောင်းဆုံးကတော့စစ်မဖြစ်တဲ့ငြိမ်းချမ်းတဲ့နေရာတစ်ခုခုမှာအဲ့လိုစခန်းတစ်ခုခုဟောဖြစ်ပြီးတော့အဲ့ဒီမှာပဲကူညီကယ်ဆယ်တာကတော့ပို့ပြီးတော့ရှင်းနေထင်တယ်ဒီနာဂကဩဇာလုံးဝထိန်းချုပ်ထားနိုင်တဲ့နေရာမျိုးမှာပဲဖြစ်စေတစ်ဖက်နိုင်ငံမှာဆိုရင်တော့လုံးဝတိုက်ပွဲတွေကလည်းမရှိတဲ့နေရာမျိုးတွေအဲ့နေရာမျိုးတွေမှာအဲကူညီကယ်ဆယ်ရေးအခန်းတွေဖွင့်ပြီးတော့အဲထောက်ပံ့ကူညီတာမျိုးဆိုရင်တော့ပို့ပြီးတော့လူရင်းကိုလည်းရောက်တယ်နောက်တစ်ခါနှစ်ဖက်စလုံးနဲ့တန်တရားကင်းတာပေါ့နော်
မလေးရှားနိုင်ငံဘက်ကတော့အာဏာမသိမ်းမီကလူမှုရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်အမတ်တွေကဖွဲ့စည်းလိုက်ကြတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တရားဝင်မဟုတ်တဲ့ထိတွေ့ဆက်ဆံမှုမျိုးလှုပ်ဆောင်သွားဖို့အာဆီယံကိုတင်ပြထားတာလည်းရှိပါတယ်။လက်နက်ကင်ပြည်ပခါတွေကြောင့်ပြည်တွင်းပြည်ပနေရဆန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်အရေအတွက်ဟာ2020ဇန်နဝါရီလကနေ2022ခုနှစ်ဧပြီလ25ရက်နေ့အထိဆိုရင်23သိန်းကျော်ရှိနေပြီးတော့ဒီပမာဏတွေက8သိန်းကျော်ဟာအာဏာသိမ်းပြီးနောက်ဖြစ်လာရတဲ့တိုက်ပွဲတွေကြောင့်နေရဲဆုံးခွာခဲ့ရတဲ့သူတွေဖြစ်တယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါတော့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်နေတဲ့အရှိတောင်အရှနိုင်ငံများအသင်းအာဆီယံရဲ့အစီအစဉ်ပေါ်စိုးရိမ်ချက်တွေနဲ့သုံးသပ်ချက်တွေကိုကိုရဲမွန်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့စကိုင်းတိုင်းမင်းကင်းကတိုက်ပွဲတွေအခြေအနေကိုတင်ပြပေးပါမယ်။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တဲကကြေးရွာတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေနှစ်ရက်ဆက်တိုက်ပွဲဖြစ်ပါတယ်။မင်းကင်းမြို့နယ်တဲကကြေးရွာတွေကစစ်ဘေးဒုက္ခသည်တွေဟာဆနက်ရိတ်ခအခက်အခဲတွေလည်းရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့တိုက်ပွဲနဲ့ဒုက္ခသည်အခြေအနေဆိုင်ရာသတင်းကိုတော့ကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တဲကကူလဲကြေးရွာနဲ့အောက်စတာကြေးရွာအနီးမှာမေလ9ရက်နဲ့10ရက်နေ့တို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားခဲ့တာပါစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလှုပ်လာလို့တိုက်ပွဲတွေဖြစ်လာတာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်တင်တဲ့ရေအခုလဲရေအောက်ဆလာကြီးဝါရေဒီစောတိပေါင်ပြီးအင်အား50ခန့်စစ်တမ်းတောင်တက်တယ်ဆိုက်တဲ့တရင်ရလို့ကျွန်တော်အစ်စ်နေရာယူထားတဲ့ချိန်မှာဟို20ပြည့်မှုဖြစ်တယ်ဒီရောဒီကောင်လေးဟိုအထည်ပါဒီကောင်လေးပြန်ခောက်သွားတယ်ပြက်ခတ်မှုသာဟိုကျွန်တော်တို့လုံးဝကြီးခံလေးပါလောက်ထိဖြစ်နေမှုဖြစ်တယ်ဒီကောင်လေးကကျွန်တော်တို့ဒီနည်းနည်းစိုးမိုးထားတယ်လို့ယူဆရတဲ့နေရာလေးကိုပြန်လည်ရကြည့်နေရတယ်နောက်တစ်ချက်ကကျွန်တော်တို့ကအဲ့ဘက်ကဒီကားလဲဖြစ်တဲ့အတွက်ဟိုဒူဟာမြောက်နေရာဖြစ်နေတယ်ဒီလိုအထူးကသွားလာဖြစ်နေရတဲ့နေရာလည်းဖြစ်နေတော့ခါကျသူအိုင်နေဒီကဲအဲ့ဒီလေကျွန်တော်တို့ကလည်းစိုက်ပြ
တိုက်ပွဲတွင်စစ်ကောင်စီဘက်ကတေဆုံးတာတွေရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုတေဆုံးတာတွေနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူးမေလ9ရက်နေ့မှာတော့တိုက်ပွဲတွေမရှိဘဲစစ်ကောင်စီဘက်ကနယ်မြေရှင်းလင်းတာတွေဆက်လှုပ်ဆောင်လာရင်မင်းကင်းမြို့နယ်တွေကကြေးရွာတွေမှာတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်တိုက်ပွဲကြောင့်ဒေသခံကြေးရွာသားတွေဟာလည်းတောတောင်နေတဲ့ထွက်ပြေးတိမ်းရှောင်နေရပါတယ်စစ်ကောင်စီကမင်းကင်းမြို့နယ်တဲ့ အစားအသောက်စေဝါတည်ယူခွင့်နေပိတ်ထားပြီးတောတောင်နေထဲမှာတိမ်းရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေထဲမှာအခက်အခဲတွေရှိနေတာပါဒီအချိန်နဲ့ပတ်သက်လို့ဒေသခံတူကအခုလိုပြောပါတယ
်ဒေသခံတွေကတော့တောတောင်နေထဲရှောင်ပုတ်နေကြရတယ်ဗျရိခာလန်ညောင်းကတော့သူတို့ဖြက်လေးပြက်စီမံကိန်းနဲ့လောက်တာဖြစ်တဲ့အတွက်ရိခာလန်ညောင်းကဘလို့မှဟိုမလို့ကြည့်ရဒီလိုကူစားတော့ကတော့တပိုင်းတနိုင်ပယ်ထားတဲ့ဥစ္စာလေးခိုးရပြီးမှညတယ်လေးတယ်ပြီးမှအဲ့လိုမျိုးပဲပေါ့သိင်းကြည့်ချိန်ထားတဲ့ဥစ္စာလေးကိုတွားတိတ်တိတ်တွားယူစားအဲ့လိုပဲနေကြရတာကြီးလွားပြီးမှပုံရှောင်နေကြရတဲ့သူတွေကတောင်သူတွေဖြစ်တော့တောတဲ့တောင်ထဲမှာနေထဲမှာသုံးလေးအိတ်တွေနဲ့မြုပ်ကြည့်ထားတာတွေပေါ်သွားကြရတာပေါ့ဗျာ
မင်းကင်းမြို့နယ်ထဲမှာအခု2022ခုနှစ်ဇန်နဝါရီလကစလို့ကျေးရွာ6ရွာထက်မနည်းရွာလုံးကျွတ်နေပါမီးရှို့ခံခဲ့ရပြီးထောင်ထဲချီတဲ့ဒေသခံတွေကတောတောင်တွေထဲမှာတန်းရှောင်နေရပါတယ်။စကိုင်းတိုင်းထဲမှာစကိုင်းရွှေဘိုမုံရွာကလေးစတဲ့မြို့ကြီး၄မြို့ကလွဲပြီးကြံမြို့နယ်တွေကိုအင်တာနက်တွေဖြတ်တောက်ထားတာနှစ်လကျော်ရှိလာနေပြီဖြစ်ပါတယ်။တချို့နေရာတွေမှာမိုဘိုင်းဖုန်းခေါ်ဆိုဖို့ဆက်သွယ်မေးမြန်းမှုကိုမြန်နှုံနှိမ့်တူးကြည့်ဝန်ဆောင်မှုကိုသာပေးထားပြီးစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းတာလှုပ်လာတဲ့အချိန်မှာဖုံးခေါ်ဆိုမှုတွေကိုဖြတ်တောက်ပစ်တယ်လို့ဒေသခံတွေကပြောပါတယ
်။ကုဆောင်မှုချုပ်တင်ပြပေးခဲ့တာပါရှင်။တိုက်ပွဲတွေနဲ့ဆစ်ဆောင်ဒုက္ခသည်တွေဆိုင်ရာသတင်းဆောင်မတွေတင်ပြပြီးမှတော့မြန်မာနိုင်ငံတွင်းကဈေးကွက်နဲ့ရာသီဥတုဆိုင်ရာသတင်းဆောင်မတွေကိုတလဲတင်ပြပေးလိုပါတယ်။ဈေးကွက်ထဲမှာအဝယ်လိုက်နေတဲ့ရွှေတွေကိုအခုလာမဲ့မိုးရာသီမှာပစ္စည်းပြက်လက်မှုမရှိစေဖို့နီလန်းပေါင်းစုံနဲ့ဆောင်ရွက်နေတယ်လို့ရွှေလုပ်ငန်းရှင်တွေကပြောပါတယ်။ရွှေဆိုင်အများစုမှာအယောင်းရထားတဲ့အတုံးအခဲနဲ့အချစ်ထဲတွေကိုတော့အခုချိန်ထိဝယ်မရသေးပါဘူးဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းဆောင်မကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးထားပါတယ်ရှင
်ဈေးကွက်ထဲမှာရွှေဝယ်ယူစုဆောင်သူတွေကများနေပါတယ်ပစ္စည်းပြတ်တက်တဲ့မိုးရင်းကာလမှာအခက်အခဲမရှိစေဖို့အတွက်နီလန်းပေါင်းစုံနဲ့ဆောင်ရွက်နေတယ်လို့ရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ
်ဈေးကွက်ထဲမှာဇွန်ဇူလိုင်ဩဂုတ်ပေါ့အဲ့ဒီရာဒီရီကကျွန်တော်တို့ရွှေတွင်နေပြင်ပြူတယ်ကျွန်တော်တို့အလုပ်သမားတွေဖြားတယ်ပေါ့တုတ်ကွေးဖြစ်တာတို့ငှက်ဖြားဖြစ်တာတို့အဲ့ဒီရာဒီကြရင်ရွှေထွက်နေသွားလို့ရှိရင်ကျွန်တော်တို့ပြန်ပြီးတော့ဒီရွှေဈေးကွက်မှာရွှေဖြည့်နိုင်အောင်လို့ကျွန်တော်တို့လုပ်နေပါတယ်အဲ့ဒီအတွက်ကိုကျွန်တော်တို့ကဒီဘဟုပါနေပြီးတော့ရွှေထုတ်ရောင်းပေးဖို့လည်းကျွန်တော်တို့အတင်ထားပါတယ်နောက်ကျွန်တော်တို့ကွင်းသမားတွေနဲ့လည်းဒီမိုးရင်းကာလမှာကျွန်တော်တို့ရှိကိုကျောင်းအောင်ပို့ပေးဖို့ကျွန်တော်တို့ဆက်တွေ့နေလမ်းနေဆောင်ရွက်နေပါတယ်ဥပမာတနိုင်းတို့ချီဝေတို့လော့ဖော်တို့နောက်ဟိုဘက်တချီလေးတို့ကျိုင်းတုံတို့အဲဒါကဟာကြီးကမိုးရင်းကြရီရွှေကွက်တွေကလမ်းပြက်ပြီးတော့ဒီရန်ကုန်မလာနိုင်တာတွေရှိတယ်အဲ့ဒီအခက်အခဲတွေကိုကျွန်တော်တို့ကတက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ညှိပြီးတော့ကူညီဆောင်ရွက်ပေးဖို့အစီအစဉ်လုပ်ထားပါတယ်ဒီနိုင်ငံကြားကလည်းတနိုင်းတစ်ပိုင်းပေါ့တက်ဆိုင်ကို1ကီလိုတွင်းတာတို့2ကီလိုတွင်းတာတို့အဲ့ဒါလည်းတွိုင်းလိုင်းနဲ့ကျွန်တော်တို့ကုန်သွယ်ရေးလိုင်စင်လုပ်ပြီးတော့တွင်းလို့ရတဲ့အတွက်အဲ့ဒါကိုလည်းကျွန်တော်တို့လောက်ကင်ဆောင်ရွက်နေတဲ့အချင်းကြီးရှိပါတယ်ဗျာ။နေဇတ်တွေမှာလည်းအဲ့လိုပဲနေဇတ်ပြကြော်တွေမှာကျွန်တော်တို့မတွားဘူးမလာဘူးလေ။အပြောင်းဝင်မလုပ်ဘူးလေကျွန်တော်တို့အဲမြစ်တိုင်းရထန်ဆောင်ရွက်နေတဲ့အပိုင်းကြီးရှိပါလိမ့်ဗျာ။ဒါကကျွန်တော်တို့ရွှေဘက်မှာဟိုထိမ့်သိမ့်တဲ့သဘောပါပဲကျွန်တော်မိုးရတဲ့အချိန်မှာရွှေမပြတ်သွားအောင်လို့
။ရွှေအတုံးအခဲနဲ့အချစ်ထယ်တွေကိုတော့ရွှေဆိုင်အလုံးနှီးပါမှာဒီရဲ့ပိုင်းတွေတဲ့ဝယ်မရဖြစ်နေပါလေ။ရန်ကုန်မန္တလေးနဲ့နေပြည်တော်မှာရှိတဲ့ရွှေဆိုင်အများစုကလည်းအယော့ရက်ပါတဲ့ရွှေတွေကိုသာရောင်းချပေးနေတာပါဈေးကွက်ထဲမှာရွှေတွေကိုအခုလိုအကန့်အသတ်နဲ့တတ်မှတ်ရောင်းချနေတာကရွှေဆိုင်တွေဘက်ကသူတို့အတက်ဈေးနဲ့ဝယ်ထားတဲ့ရွှေတွေကိုအကျဈေးနဲ့ပြန်ပြီးမရောင်းနိုင်လို့အတွက်ဈေးပြန်ဆောင်တဲ့အနေအထားမျိုးရှိတယ်လို့လည်းတချို့ကခံမှန်းကြပါတယ်ရွှေဆိုင်တွေဘက်ကတော့တတ်မှတ်ထားတဲ့ရည်ညွှန်းဈေးတဲ့အနည်းဆုံးကျပ်5,000ခွာပြီးအယောင်းဝယ်ပြုလုပ်နေတာပါအခုချိန်မှာရွှေဝယ်ယူသူတွေစိတ်တိုင်းကျဝင်မရတဲ့အခြေအနေဖြစ်နေပေမဲ့ရွှေဆိုင်တွေမှာရောင်းချပေးနေတဲ့အယော့ရက်ပါအထယ်တွေကတော့သိန်း20ဝန်းကျင်မှာဝယ်သူပြန်ပြီးများလာနေတယ်လို့ရွှေလုပ်ငန်းရှင်တွေကပြောကြပါတယ
်။ဒီသိန်း20ပတ်ချက်လဲမှာအယောက်ပြန်များတယ်ဗျ။ကျွန်တော်ရွှေတွင်းနေရတဲ့အခုပစ္စည်းဝင်လာတယ်ရွှေလဲကျွန်တော်တို့ဒီတကြံပြီးနောက်ပိုင်းမှာကျွန်တော်အခုရွှေလဲပြန်ဝင်လာတာ။နောက်ဝယ်တဲ့လူတွေအားလုံးကလည်းကျွန်တော်စုဆောင်တဲ့လူတွေများတယ်ဗျဝယ်သွားတဲ့ရွှေကိုဈေးကွက်ထဲမှာလာပြန်မရောတော့ဘူးစုသွားတဲ့လူတွေပဲများတယ်ကျွန်တော်တို့25ရာခိုင်နှုန်းလောက်ပဲဝယ်ရောင်းနေကြထဲမှာရှိပြီးတော့အယောင်းဝယ်ဈေးပြောနေကြတာပေါ့
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဗန်းစနစ်ပေါ်မှာယုံကြည်မှုကျဆင်းနေတဲ့ငွေကြေးတက်နိုင်သူတွေက ရွှေနဲ့အင်ချမ်းမြေလိုတံပိုးကြီးပစ္စည်းတွေကိုဝယ်ယူစုဆောင်နေကြပါတယ်။ပြည်ရင်းရွှေဈေးချက်သိန်း20ပတ်လည်မှာရှိနေပြီးဈေးကွက်မတည်ငြိမ်ပေမဲ့ရွှေဝယ်ယူစုဆောင်ခြင်းသူတချို့ကတော့အခုရက်ပိုင်းတည်းရွှေဆိုင်တွေမှာတန်းစီပြီးစောင့်ဆိုင်းရတဲ့အခြေအနေနဲ့ကြုံနေရတယ်လို့ဆိုပါတယ်။ငွေပြန်ပြီးဖော်ဖို့အတွက်ပြန်ရောင်းချင်သူတွေကတော့ဈေးနှုန်းမတည်မငြိမ်ဖြစ်နေတဲ့အခုချိန်ကာလမှာအယောင်ဝယ်လုပ်ဖို့အတွက်တုံ့ဆိုင်နေကြတာဖြစ်ပါတယ်
။မြမရွှေဈေးခွက်ထဲမှာရွှေမပြတ်ရည်အတွက်ကုန်တယ်တွေကျိုးပန်းနေကြရတဲ့အကြောင်းဒေါခင်မျိုးသက်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြမပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံတွင်ရာသီဥတုထူးခြားပြောင်းလဲမှုအခြေအနေသတင်းဆောင်မှတစ်ခုကိုတင်ပြပေးပါမယ်။ဘင်္ဂလားပင်လယ်အော်အနောက်အလယ်ပိုင်းမှာဖြစ်နေတဲ့ cyclone မုန်တိုင်းအာဆနီရဲ့အရှိန်ကြောင့်မြန်မာနိုင်ငံတွင်တိုင်းဒေသကြီးတွေနဲ့ပြည်နယ်တချို့ဒီရက်ပိုင်းမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကခန့်မှန်းထားပါတယ်။မုန်တိုင်းပြီးသွားရင်တော့မြဝကျွန်းပေါ်ဒေသတွေနဲ့တောင်ပိုင်းဒေသတွေမှာတဆင်ချင်းမုတ်တုံမိုးဆက်ရွာမဲ့အခြေအနေရှိတယ်လို့လည်းဆိုပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းဆောင်မကူတော့မိုင်းအချင်းနိုင်ငံတင်ပြထားပါတယ်ရှင်။
မင်္ဂလာပင်လယ်အော်အနောက်လေပိုင်းမှာဖြစ်ပေါ်နေတဲ့အာဆန်နီစိုက်ကလုန်းမုန်တိုင်းဟာလက်ရှိမှာအဝါရောင်အဆင့်တက်မှတ်ထားပြီးမြန်မာနိုင်ငံဘက်ကဦးတည်မဲ့အခြေအနေမရှိသေးပေမဲ့စောင့်ကြည့်ရမယ့်အနေအထားမှရှိတယ်လို့မိုးစလတာဝန်ရှိသူတဦးကပြောပါတယ
်။တော်တော်ကြီးတော့ကျွန်တော်တို့ကတော့အဝါရောင်အဆင့်နဲ့ပဲထုတ်ပြန်ထားတာပေါ့။ဆိုတော့ဆယ်ရက်နေနောက်ပိုင်းမှာတော့ပုံတိုင်းကဒီနည်းနည်းလမ်းကြောင်းကြောင်းသွားလို့ရှိတယ်။မြောက်အရှိမြောက်ဘက်ကပြန်ကွေ့ဖို့ရှိတယ်။ဆိုတော့အဲ့ဒီအခြေအနေမှာတော့နည်းနည်းတော့တတိထားမှာပေါ့လေ။ဘုလိုလိုကျေတော့စနေရနေ့လောက်ကြီးရတော့ဒါဘင်္ဂလားပင်လယ်ရောဒီနောက်မြောက်ပိုင်းတက်ကူရောက်တော့မှာဘုရောဘင်္ဂလားပင်လယ်ရောနောက်လယ်ပိုင်းပေါ့အခုနောက်ပိုင်းကိုစစ်တဲ့ဦးမှာပေါ့နော်ဆက်ဆက်သွားမယ်ဆိုတော့ဒါစောင့်ကြည့်ရမယ်အနေအထားတစ်ခုတော့ရှိတာပေါ့နော်
အာဆန်နီမုန်တိုင်းဟာအိန္ဒိယနိုင်ငံဘက်ကရေမိုင်းတွေမှာဗဟိုပြုတဲ့အပြင်မြန်မာနိုင်ငံကိုကိုကျွမြို့အနောက်မြောက်ဘက်ရေမိုင်း440ခန့်နဲ့ဟိုင်းကြီးကျွမြို့အနောက်တောင်ဘက်ရေမိုင်း910ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတယ်လို့မေလ9ရက်ညနေပိုင်းမှာမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်။မုန်တိုင်းအရှိန်ကြောင့်ဒီရက်ပိုင်းတွေမှာမြန်မာတပြည်လုံးလိုလိုမိုးများနိုင်ပြီးမုန်တိုင်းအရှိန်ပြီးသွားပြီးပါကမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသတွေမှာမိုးဆက်ရွာနိုင်တယ်လို့ခန့်မှန်းထားပါတယ
်။မုန်တိုင်းအရှိန်ကတော့အဓိကအပြင်တော့တရားမှုများဆုံးကတော့ကမ်းရိုးတန်းဒေသတွေပေါ့နော်။ပထမဆုံးမိုးများတဲ့အချိန်ကြီးကိုသတိပြုရမှာတော့ကမ်းရိုးတန်းဒေသပေါ့။နောက်ဒီကမ်းရိုးတန်းဒေသဆိုရခိုင်ကမ်းရိုးတန်းဒေသတွေရှိနေ။ဆိုတော့မြဝကျွန်းပေါ်ဒေသတွေရှိနေ။နောက်ဒီမနိုင်ငံတောင်ပိုင်းမှာတနေလာပြီပေါ့နော်။ဟိုဒါတော့မုန်တိုင်းဖြစ်လာရင်တော့ကမ်းရိုးတန်းဒေသတွေမှာမူရတဲ့နောက်ဒီမနိုင်ငံအလေပိုင်းတွေလည်းဒါဆက်ပြီးတော့ဒါမူရတာရှိတယ်ပေါ့နော်။ပြောရရင်တော့ဒီမုန်တိုင်းရှိန်ကြောင့်တော့တည်ရုံလို့မှာတော့ဒါဒီဘက်ကမိုးများမယ်မိုးရွာမယ်အခြေအနေရှိရပါမယ်။မြန်မာနိုင်ငံမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသတွေကတော့ဒီမုန်တိုင်းပြီးသွားရင်မုတ်တုံတွေပေါ်လာဖို့ရှိတယ်ဆိုတော့ဒီမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသတွေကတော့မိုးဆက်မယ်တကောမုတ်တုံနဲ့ဆက်သွားမယ်တော့ရှိတာပေါ့နော်။
အာဆန်နီမုန်တိုင်းကြောင့်လာမယ့်မေလ13ရက်နေ့မှာဆိုရင်နေပြည်တော်၊စကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်း၊အေရာရီတိုင်း၊တနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးတချို့ဒေသတွေမှာဒေသအလိုက်နေရာကွက်မိုးကြီးနိုင်တယ်လို့မိုးစလကထုတ်ပြန်ထားပါတယ်။မြမကန်ယူတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာရံဖန်ရံခါမိုးသက်လေပြင်းတွေကြာရောက်ပြီးလှိုင်းကြီးနိုင်ကြောင်းနဲ့မိုးသက်လေပြင်းကြာချိန်ရေပြင်းမြေပြင်းလေကတော့တနအီကိုမိုင်40အထိတိုက်ခိုက်နိုင်တယ်လို့သတိပေးထားပါတယ်။
မိုင်းအင်ချင်တိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောရရှင်တို့ရှင်သောရရှင်တို့အခုနားဆင်နေကြရတဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကရုပ်သံအစီအစဉ်ထုတ်လွှင့်မှုကတော့မနေ့6နိုင်ကနေ9နိုင်အထိလှိုင်းဒိုမီတာ24.50-51လှိုင်းလမ်းမီတာ190တို့ကနေနားဆင်နေရတာဖြစ်ပါတယ်ဒါအပြင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့website ဆံမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြိုင်တည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြသလိုပဲကျမတို့ရဲ့ Facebook ဆံမျက်နှာမှလည်းအတန်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ရှင
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဆက်လန်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ဗျာသောရရှင်များရှင် VOA American အသံရဲ့2022ခုနှစ်မေလ10ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50MHz တိုကန်နေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းတောင်မှတ်စုအပတ်စဉ်ကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးဒီနောက်မှာနားဆင်ကြရမယ့်စီးပွားရေးအပတ်စဉ်ကဏ္ဍမှာတော့
စစ်ကောင်စီဘက်ကလည်းမသိဘူးကျွန်တော်တို့စီကဘယ်လိုပြောမလဲသူတို့ကအလုံးငယ်လေးလိုသဘောထားလိုက်တော့ကိုယ်စံမှန်နေဝေးတဲ့ကလေးမျိုးပေါ်ကနေဒီနယ်ဘက်ကိုဟိုအမျိုးပေါ်ပြားကန့်တဲ့ပုံစီမျိုးပဲခံဟို
းစီးပွားရေးစီစဉ်မှာနားဆင်ချရပါမယ်ရှင်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့သတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ချရအောင်ပါစီအနာတိန်တစ်နှစ်ကျော်လာတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ဟာနှစ်30တွင်အဆိုးဆုံးအခြေအနေကိုရောက်နေတဲ့ကမ္ဘာမှာအဆိုးရွားဆုံး၅နိုင်ငံတည်းထိရောက်သွားတယ်လို့သတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုကုသားညုံဦးပြောပြပေးထားပါတယ်ရှင်။
ISF အဖွဲ့ရဲ့စီရင်စာရဆိုလို့ရှိရင်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်ဟာတည်တည်တာထိုးချသွားပြီးတော့ကမ္ဘာမှာအဆိုးအဆုံး၅နိုင်ငံထဲအထိကိုရောက်သွားပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာသတင်းသမားတွေအဖို့သတင်းရယူဖို့ခက်ခဲလာတယ်လို့ပဲပြည်တွင်းမီဒီယာတွေလည်းအတော်လေးကိုကြက်အတက်တက်နဲ့ရပ်တည်နေရပါတယ်မီလာ၃ရက်နေ့မှာကြောက်ခဲ့တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့အခါသမယမြန်မာသတင်းမီဒီယာအခြေအနေကိုသတင်းတောက်မှတ်စုဖြစ်တဲ့ရန်ကုန်ကရေးသားပြပပါတယ်ကျွန်တော်သားညီဦးပြောပြမှာပါမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးအဝါဆုံး၅နိုင်ငံတည်းကိုကျသွားတယ်လို့နေစည်းမထသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစီရင်စာမှာဖော်ပြပါရယ်ကမ္ဘာပေါ်မှာမီဒီယာလွတ်လပ်ခွင့်အဆိုးအဝါဆုံးနိုင်ငံတွေထဲမှာမြောက်ကိုရီးယား၊ Eritrea ၊ Iran နဲ့ Turkmenistan စတဲ့နိုင်ငံတွေပြီးလို့ရှိရင်မြန်မာနိုင်ငံဖြစ်လာပါရယ်မြမမဟာဗျူဟာနဲ့လေးလာရေး Institute ISP ရဲ့ထုတ်ပြန်ထားတဲ့အစီရင်စာထဲမှာလည်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံထဲမှာဖမ်းခံရတဲ့သတင်းသမား140ကျော်အထိရှိခဲ့ပြီးတော့ဒါဟာနှစ်ပေါင်း30အတွင်းမှာသတင်းသမားတွေဖိနှိပ်ခံမှုစံချိန်တင်ဖြစ်ခဲ့တယ်လို့ဆိုပါတယ်အာဏာသိမ်းပြီးချိန်တွေကဆက်လို့သတင်းသမားတွေအပါအဝင်အရင်တုန်းကသတင်းနယ်ပယ်ထဲမှာလုတ်ကင်ခဲ့ဘူးသူတွေကဖမ်းခံရမှာလို့ဆိုထိတ်နေရတဲ့အခြေအနေဖြစ်နေတယ်လို့ဆရာနာမသိငင်တို့ကသတင်းမီဒီယာကောင်စီမှာတွေ့ပတ်တွေ့မှုတောင်ယူခဲ့တဲ့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်ဖမ်းခံနိုင်တယ်ဆိုတဲ့ဟာကအမြဲတမ်းဟိုနေညာမပြတ်ဒီလိုနဲ့မှနေတဲ့သတင်းသမားတွေဟိုသတင်းလုံးနေတဲ့လူပေါ့တခါလေသတင်းလုံးမလုံးတော့ဘူးကိုက6လတစ်နှစ်လောက်မလုံးတော့ဘူးကိုတခြားလုံးပြောင်းလာဒါပေမဲ့တခြားလူတွေကမသိဘူးဒီလူအရင်တော့သတင်းသမားဆိုရဲဟာ ਨੇ ဖန်ခံရဖို့အနေထားလေးရှိနေသေးတယ်ပေါ့ဆိုကိုကကိုမလုံးတော့တဲ့တိုင်အောင်ကိုသတင်းသမားဖြစ်နေသိကြတော့အဲ့လိုမျိုးဟာကသတင်းသမားလုံးခုတဲ့လုံးခဲ့တဲ့သူတွေရောဟိုလုံးနေတဲ့သူတွေအားလုံးကနေညာမပြတ်အဲ့ဒီအတွေ့အကြုံကောင်းတယ်မှရှိကြတော့ပေါ့နော်ကျွန်တော်ကသတင်းကမ်းနဲ့မဟုတ်တော့ကျွန်တော်ကအဲ့လောက်ဟိုအန်ရီမများသည့်တိုင်အောင်ကျွန်တော်လည်းအခုလိုဟလာစကားတွေပြောတဲ့အခါမျိုးမှာလေကျွန်တော်လည်းအဲ့လိုဟို risk ကအန်ရီရောရှိတာပဲ
2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပြည်တွင်းမှာဖမ်းဆီးခံခဲ့ရတဲ့သတင်းစာဆရာ143ဦးရှိခဲ့ပါတယ်အဲ့ဒီထဲကတချို့ကိုလူချင်းချသာခွင့်ပေးခဲ့ပြီးတော့လက်ရှိမှာတော့58ဦးအထိပြစ်တင်ကြခံနေရပါတယ်စစ်ကောင်စီလက်ချက်နဲ့တည်ဆုံးသူသတင်းသမား3ရှိတယ်လို့လဲစောင့်ကြည့်ရေးဖွဲ့တွေကပြောပါတယ်။သတင်းသမားတွေကိုအချင်းချတဲ့နေရာမှာလဲတရုတ်နိုင်ငံပြီးလို့ရှိရင်မြန်မာနိုင်ငံကဒုတိယအဆိုးအဝါဆုံးနိုင်ငံမှာရှိနေတယ်လို့ RSF ရဲ့အစည်းအဝေးစာမှာပါပါတယ်။ဒါ့အပြင်အာဏာရှင်စနစ်အောက်ကမီဒီယာတွေဟာသတင်းအချက်အလက်အမှားတွေအစွန်းရောက်တဲ့ဖော်ပြချက်တွေနဲ့ဝါရဖြန့်ကျင်သတင်းတွေကများနေတယ်လို့ဆိုထားပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းသမားတွေရဲ့သတင်းအချက်အလက်ရယူပိုင်ခွင့်ဟာအရင်ကထက်ပိုပြီးတော့ဆိုးလာတယ်လို့CNI သတင်းဌာနရဲ့ editor ကိုချမ်းမင်းထွန်းကသူ့ရဲ့တွေ့ကြုံကို view ကိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီသတင်းသမားတွေရင်ဆိုင်ရတာဒါအားလုံးပြည့်တဲ့အတိုင်းပေါ့ဒီသတင်းလွှတ်ခွင့်ဟိုအရင်အစိုးရ20ခန့်ဆိုင်တော့တာကြီးကြရတယ်လေ။ဘူးမှဟိုလွတ်လွတ်လပ်လပ်သွားလို့မရဘူး။လုပ်လို့မရဘူး၊ခြံလို့မရဘူး။ဟိုနောက်တစ်ခွက်ကျတော့ကျွန်တော်တို့သတင်းတွေလေးများတဲ့အခါမှာဟိုခုံးဆက်တွေရတဲ့အခါမျိုးအထက်ခဲရပိုရှိတာပေါ့။အရင်တော့တော့ရှိပါဘူး။ဟိုအခုဆိုတော့ကျွန်တော်တို့ပိုရှိတာပေါ့။ဒီကြားထဲမှာကျွန်တော်တို့ကဗာလဲဆိုသတင်းသမားတွေထဲမှာဒီ professional line ပြောက်ပြီးတော့ဗတ်တွေရေးရတဲ့ပုံစံမျိုးဖြစ်သွားတာလည်းရှိတယ်ပေါ့လေအဲ့ဒါကလည်းဒါစစ်တပ်အာဏာသိမ်းတဲ့အချင်းချင်းနောက်ပိုင်းမှာဖြစ်လာတဲ့အချင်းချင်းတွေပေါ့ဒါအရင်ကတော့ဟိုကျင့်ဝတ်ပိုင်းဆိုင်ရာတော်တော်ဖြစ်နေတယ်ဒီနောက်ပိုင်းမှာကျင့်ဝတ်နဲ့စကားပြောရင်လည်း ဒါမိခွန်းထုတ်စရာတွေလည်းရှိလာတဲ့အခါကျဘတ်တွေဖြစ်ပေါ်မှာပုံစံမျိုးတွေဖြစ်တယ်ဒီချင်းနေရှိတယ်ပေါ့ဒီပြင်ကျွန်တော်တို့တည်ရင်းသွားကြည့်တော့ခံပါလေဟိုရင်းနှောင်းကဆိုရင်ကျွန်တော်တို့ကဟိုပုံခန္ဓာလုံးကြုံလေးကိုဥပပေးရတယ်အခုကကျွန်တော်တို့စိတ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်လုံးကြုံလေးနှစ်ခုလုံးပါကအားနည်းလာရှိလာတယ်ပေါ့
RSF အစီအကံစာအရဆရာနာတင်ထားတဲ့ကာလမှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကမ္ဘာအဆင့်126အထိကိုကျသွားပြီးတော့ကမ္ဘာမှာသတင်းသမားအကျဉ်းသားအများဆုံးနိုင်ငံတစ်ခုလည်းဖြစ်လာပါတယ်။ပြီးခဲ့တဲ့နှစ်2021ခုနှစ်တွင်ပြည်တွင်းမှာသတင်းတောက်တွေဖမ်းဆီးခံရတာသတင်းမီဒီယာထုတ်ဝေခွင့်တွေပိတ်သိမ်းခံရတာတွေကြောင့်သတင်းဌာနတချို့နဲ့သတင်းသမားအတော်များများလည်းပြည်ပကိုထွက်ပြေးတင်းရှောင်နေရပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာနေထိုင်ပြီးတော့အခက်အခဲတွေကြားကနေပြီးတော့သတင်းရေးသားနေတဲ့သတင်းတောက်တွေမှာလည်းသူ့ရဲ့လုံခြုံရေးအတွက်စိုးထိတ်နေရတယ်လို့သတင်းတောက်မမျိုးမျိုးအေးကပြောပါတယ်။
ဒီမြန်မာလူသတင်းသမားတွေအနေနဲ့ဆရာနာသိမ့်ပြီးနောက်ပိုင်းနဲ့အနာမသိခင်မှာဆိုလို့ရှိရင်ဒီဆရာနာသိမ့်ပြီးရဲ့နောက်ပိုင်းမှာတော့ပို့ပြီးတော့ခက်ခဲသွားတာပေါ့သူတို့နဲ့ပတ်သက်တဲ့သတင်းတွေကိုရေးလို့ရှိတယ်သူတို့စီကချင်းချောက်တာတွေအဲ့လိုမျိုးတရားစွဲဆိုမဲ့ဟာတွေအဲ့လိုမျိုးတို့ရှိပါလိမ့်။ဟောအရင်တော့ကနေစလို့ရှိရင်တော့ဒီအခုနောက်ပိုင်းမှာပေါ့လေလုံခြုံမှုတော့တိတ်မရှိဘူးလို့လုံခြုံမှုမရှိဘူးဆိုတာကိုယ့်ကိုတရားသိနေရင်တောင်မှဘယ်ပေါက်ကလာပြီးတော့သူတို့ကဆက်ဆွေးမလဲပေါ့လေဥမာဆိုရှယ်မီဒီယာတွေကိုတုံးတဲ့အပိုင်းမှာလည်းတခုတင်လိုက်လို့ရှိရင်သူတို့ကစောင့်ကြည့်နေမလားပေါ့လေအဲ့လိုမျိုးတခုတင်လိုက်လို့သူတို့ကပတ်သက်တဲ့သတင်းတွေကိုတင်လိုက်လို့ရှိရင်ဥပမာရှင်းလိုက်လို့ရှိရင်သူတို့ကလာပြီးတော့ချင်းချောင်မလားတရားစွဲမလားအဲ့လိုပေါ့အဲ့လိုမျိုးဆွေးနွေးသေးလို့ဖြစ်မိပါတယ်ဟုတ်ကဲ့ရှင်ညီမတို့ကသတင်းမီဒီယာတမားတွေဖြစ်တဲ့အတွက်ကိုယ်အလုပ်ကိုလုပ်နေတာပေါ့လေကိုယ့်လူကိုဒီကိုယ့်လူကိုဒီသတင်းတွေရင်းနေတဲ့အချိန်မှာအကြောင်းမျိုးပြပြီးတော့ချင်းချောက်တော်တွေဖန်ဆီးတာလည်းအဲ့လိုမျိုးမလုပ်စေချင်ဘူးပြီးလို့ရှိရင်ဒီဖန်ဆီးထားတဲ့သတင်းသမားတွေကိုလည်းပြန်လွှတ်ပေးစေချင်လို့
ဆရာနာသိမ့်ပြီးချိန်ကစလို့သတင်းသမားအများစုဟာလုံခြုံရေးအန္တရာယ်အခက်အခဲတွေကြားကနေပြီးတော့သတင်းချက်လက်ရယူနိုင်ဖို့အတွက်လုံပန်းနေရတာပါဒီလိုမျိုးသတိထားနေတဲ့ကြားကပဲပြည်တွင်းနဲ့နိုင်ငံခြားသတင်းသမားတချို့ဟာဖန်ဆီးခံခဲ့ရတဲ့ဖြစ်စဉ်တွေလည်းရှိပါတယ်အဲ့ဒီထက်မှအမေရိကန်နိုင်ငံသားကမ္ဘာရုပ်မီဒီယာတီထောင်သူဦးနေတန်မောင်လည်းပါပါတယ်တရားလူဘက်ကဆွဲချက်မတင်ခင်အမှုရုပ်သိမ်းလိုက်လို့ပြန်လည်လွတ်မြောက်လာတဲ့ဦးနေတန်မောင်ကအာဏာသိမ်းခံထားတဲ့ကာလမှာဗင်းသမားတွေအနေနဲ့ကိုယ့်ရဲ့လုံခြုံရေးအတွက်သာမကပဲနဲ့ကိုယ့်နဲ့နီးစပ်သူတွေရဲ့လုံခြုံရေးအတွက်ကိုပါစိုးရိမ်ပူပန်နေရတဲ့အခြေအနေဆက်ရတယ်လို့သူကပြောပါတယ
်သိပ်ပိုင်းဆိုင်ရာမလုံခြုံမှုကပြည်ဝင်သတင်းတောက်ဒီမှာရှိနေတယ်လို့ပြည်ပကိုအကြောင်းကြောင့်ထွက်ပြေးပြီးတော့သတင်းပညာရဲ့နီးစပ်တမိုးဝဲကြောင့်ပြုတ်နေတဲ့သတင်းသမားတွေရဲ့ပြည်ဝင်မှာကြံခဲ့တဲ့မိသားစုတွေဆွေမျိုးအတိုင်းဝိုင်းတွေကိုပါတပ်ဖို့ဖမ်းဖို့ဆိုတဲ့ချိန်ချောက်မှုတွေပါထပ်တိုးလာတယ်ဆိုလိုတာကသတင်းလွတ်လပ်ခွင့်လို့မပြောနဲ့ကျွန်တော်တို့ကသတင်းတော့တူအပတ်ရှင်ရက်တီပိုင်ခွင့်သူဒီသတင်းအလုပ်ကိုဆက်လုပ်ပြီးဖြစ်စေမလုပ်ပြီးဖြစ်စေသူ့ရဲ့အသက်ဘေးအန္တရာယ်လုံခြုံစိတ်ချမှုကလုံးဝမရှိအောင်လို့ပြောချင်တယ်
ပြီးခဲ့တဲ့2021ခုနှစ်တုန်းကကမ္ဘာတစ်ဝှမ်းမှာသတင်းသမားရေအတွက်စာရင်းတရားလို့အကျဉ်းချခံရတဲ့နှစ်ဖြစ်တယ်လို့သတင်းသမားများကော်ဝေးဆောက်ရှောက်ရေးကော်မတီ CPJ ကအစည်းအဝေးစာထုတ်ပါတယ်။ကမ္ဘာမှာသတင်းသမားဖမ်းဆီးခံမှုဒုတိယအများဆုံးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံကပြီးခဲ့တဲ့နှစ်ကရပ်ခဲ့ပါတယ်။အများစုကတော့တက်မတော်ပြိုကွဲအောင်လို့လုဆောင်မှုရစသက်ကြီးပုံမှန် 905 ကကြီးနဲ့တရားစွဲခံရပြီးတော့ပြစ်ဒဏ်ချခံခဲ့ကြရတာပါ။စစ်ကောင်စီဘက်ကတော့သတင်းသမားတွေဖမ်းဆီးခံရတဲ့ဆိုတာဟာသတင်းလုပ်ငန်းကြောင့်မဟုတ်ပဲနဲ့ဒီစဲဥပဒေတစ်ခုခုနဲ့ညီစွန်းလို့နောက်စုဘူးလှူရှားမှုတွေမှာပါဝင်ပတ်သက်လို့ဖန်ဆီးထောင်ချတာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတော့မြမသတင်းမီဒီယာတွေလွတ်လပ်စွာရပ်တည်နိုင်ဖို့ဟာပိုပြီးတော့ခက်ခဲလာတယ်လို့သတင်းသမားတွေပြည်တွင်းမှာသတင်းရယူဖို့အခြေအနေဟာလည်းပိုပြီးတော့ခက်ခဲအနေနဲ့များလာတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တက်ဆက်လိုက်ပါတယ်။ကျွန်တော်သားညဦးပ
ါ။ကိုသားညဦးပါရှင်။အခုတော့အပတ်စဉ်စီးပွားရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကမ္ဘာပေါ်ကလူဦးရေ193သန်းနီးပါးဟာရိတ်ခါမလုံလောက်မှုဆိုးဆိုးရွားရွားဖြစ်နေပြီးတနည်းအတွင်းမှာလူပေါင်းသန်း40တိုးလာတာဖြစ်ကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံမှာလည်းအာဏာသိမ်းပြီးနောက်နိုင်ငံတော်ဝန်တိုက်ပွဲတွေကြားလက်မဲ့လာပိုင်းတွေအတွင်းစားနပ်ရိတ်ခါမလုံလောက်မဲ့အရေးကိုစိုးရိမ်နေကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာရှင်။စာနယ်ရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ၊ကမ္ဘာစာနယ်ရိတ်ခါအဖွဲ့ WFP နဲ့ဥရောပသမဂ္ဂ EU တို့ရဲ့စာနယ်ရိတ်ခါဆိုင်ရာအကျက်တဲများတိုက်ဖြတ်ရေးကမ္ဘာလုံးဆိုင်ရာကွန်ရက်နဲ့စာနယ်ရိတ်ခါလုံခြုံရေးသတင်းအချက်လက်ကွန်ရက် FSIN2 ကကမ္ဘာတလွှားရိတ်ခါအကျက်တဲဆိုင်ရာအစီရင်ခံစာကိုပြီးခဲ့တဲ့သတင်းပတ်မှာထုတ်ပါတယ်။ 2021ခုနှစ်အတွင်းနိုင်ငံပိုင်နဲ့နေမည်53ခုအတွင်းကလူပေါင်း193သန်းနီးပါးဟာစားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်ရာကြောင်းအစီရင်ခံစာကဖော်ပြပါတယ်။ဒီပမာဏဟာဆိုရင်အရင်နှစ်တွင်နဲ့နှိုင်းယှဉ်ရင်လူပေါင်းတန်း40နီးပါးတိုးလာတာဖြစ်ပြီးစားနပ်ရိက္ခာမလုံလောက်မှုဟာပြီးခဲ့တဲ့6နှစ်တကာလအတွင်းတိုးလာနေတဲ့ကိစ္စကိုပေါ်လွင်စေပါတယ်လို့ဖော်ပြထားပါတယ်။FAO အဖွဲ့ကြီးရဲ့စားနပ်ရိက္ခာကြက်တဲဆိုင်ရာအကြီးတန်းသုံးသက်သူလူကာရက်ဆိုကခုလိုပြောပါတယ
် The main number of the global report is under 93
ကဘာလုံးဆိုင်ရာအစီရင်ခံစာအရစားနပ်ရိက္ခာမလွန်လောက်မှုနဲ့ရင်ဆိုင်နေရသူ193သန်းရှိပါတယ်ဒါကစံချိန်တင်အရေးအတွက်ဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကထက်တန်း40ပိုတိုးလာတာဖြစ်ပါတယ်နောက်ကြောင်းပြန်ကြည့်မယ်ဆိုရင်တော့အခုအရွယ်အတွက်ဟာဆိုရင်လွန်ခဲ့တဲ့6နှစ်ကရှိခဲ့တဲ့အရေးအတွက်ရဲ့နှစ်ဆဖြစ်ပါတယ်ဒါကြောင့်အခုကြုံတွေ့နေရတဲ့စားနပ်ရိက္ခာမလုံလောက်မှုအခြေအနေအလားအလာဟာတကယ်ကိုစိုးရိမ်စရာဖြစ်နေပါတယ်တဲ့အခု2022ခုနှစ်အတွက်ခန့်မှန်းချက်မှာတော့ရှေးကြလာတဲ့ပဋိပက္ခတွေနဲ့ဆက်ဆက်ပြီးအိုးအိမ်စွန့်ထွက်ပြေးရမှုတွေစီးပွားရေးမတည်ငြိမ်မှုတွေနဲ့ရာသီဥတုလွန်ကဲဖောက်ပြန်မှုတွေကြောင့်စားနပ်ရိက္ခာမလုံလောက်မှုဟာပိုပြီးပြင်းထန်ရှေးကြလာမယ်လို့ဖော်ပြပါတယ်။ယူကရိန်းစစ်ပွဲကြောင့်ယူကရိန်းတန်းနယ်ချီအိုးအိမ်စွန့်ထွက်ပြေးရတဲ့အချက်အခြေခံအဆောက်အုံတွေနဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းတွေအကြီးအကျယ်ပျက်စီးခဲ့ရမှုတွေကြောင့်ကမ္ဘာတလွှာစားနပ်ရိက္ခာမလုံလောက်မှုကိုစုစုရွရွရိုက်ခတ်တက်ရောက်လာမယ်လို့လည်းခန့်မှန်းထားပါတယ်။စားနပ်ရိက္ခာဆိုင်ရာအခက်အခဲတွေရင်ဆိုင်နေရတဲ့နိုင်ငံအများအပြားကအထူးသဖြင့်ဂျုံနဲ့ဓာတ်မြေဩဇာလိုရိက္ခာဆိုင်ရာအဓိကကုန်စည်တွေအတွက်ယူကရိန်းနဲ့ရုရှားကိုမှီခိုရတာနဲ့အတူပဲဒေတာရင်းနဲ့ကမ္ဘာအဆင့်အထိပြင်းပြင်းထန်ထန်ရိုက်ခတ်တက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်။FAO ရဲ့စားနပ်ရိက္ခာအကျက်တဲဆိုင်ရာအကြီးတန်းသုံးသက်သူလူကာရက်ဆိုကအခုလိုပြောပါတယ
် There is a likelihood that the number will increase again compared to 2021
2022ခုနှစ်နှိုင်းယှဉ်ရင်အရေးအတွက်ပိုပြီးတိုးလာမယ့်အနေအထားမှာရှိပါတယ်တဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလဆီယနာသိမ့်ပြီးနောက်ပိုင်းစိုက်ပျိုးထုတ်လုပ်မှုကျဆင်းသလိုအိုးအိမ်စွန့်ထွက်ပြေးရမှုတွေကြောင့်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေဆုံးရှုံးကြရပြီးကုလသမဂ္ဂရဲ့စီးရင်တွေအရတိမ့်ချီရှိတဲ့စစ်ရှောင်တွေဟာရိတ်ခါလှူဒန်းထောက်ပံ့မှုတွေကိုအားထားနေကြရပါတယ်ဆီယနာသိမ့်ပြီးနောက်ပိုင်းတိုက်ပွဲတွေပြင်းထန်ပြီးမြို့တွေရွာတွေလည်းမိရှို့ဖျက်ဆီးခံရတဲ့အထက်ကချင်းပြည်နယ်တွေစစ်ရှောင်နေကြရသူတွေဟာလည်းလှူဒန်းထောက်ပံ့မှုတွေကိုအားထားကြရပါတယ်အခုညီပေးနေတဲ့ကလေးဒေတာကတူကတော့ရိခာအေးရေရှိမာစူးရင်ပွဲဖြစ်တယ်လို့ VOE ကပြောပါတယ
်။ဟုတ်ကျွန်တော်တို့မှာစူးပေါင်းထားတာနည်းတယ်ပေါ့ဗျာ၊၁လသာ၂လသာ။အဲမိုးရာသီနဲ့ဒီနောက်ပိုင်းပေါ့မိုးရာသီနောက်ပိုင်းရဲ့နောက်တစ်ခုကဒီနှစ်ဒီသေးရဒီသေးကြီးရောတောင်သူတွေများစွာရေသုံးဆက်နဲ့ရေတင်ပြီးစိုက်တာဟုတ်လေက။အဲ့ဒါအဲတိုက်ဖို့အခက်အခဲရှိရဲ့ဒီစီသေးနဲ့ပဲဆိုရင်လေတွေကသိတိုက်နိုင်မယ်မသိဘူးအဲ့ဒါဆိုရင်တော့တော်တော်ခက်ခက်ခဲခဲရှိမယ်လောလောဆယ်တော့ကျွန်တော်တို့တစ်လနှစ်လသာလောက်တော့ခြံပြီးတော့ရောင်းထားကြပြီးဒီတောင်ကြီးအများစုတွေမှာတော့စာနေခါပူခြံတိတ်မချောက်ပေါ့
ဆိုတော့အခုဒီအာဆီယံကလည်းဒီလူဒီစစ်ရှောင်တွေအပါဝင်ပေါ့နော်လိုအပ်တဲ့ဒေတာတွေကိုဒီလူသားချင်းစာနာမှုဆိုရိတ်ခါလဲပါတာပေါ့နော်ဒါတွေပို့နိုင်ဖို့ဆိုပြီးတော့အတော်လေးတိုက်တဲ့တွန်တွန်ဆွေးနွေးနေပါတယ်လူမှုထောက်ပံ့ရေးအကူအညီဘာတွေရပါသလဲရှင်စစ်ကောင်စီဘက်ကရောနောက်တစ်ခါဒီတခြား NGO တွေဘက်ကရော
ပါကျွန်တော်မအားလို့ NGO ဖွင့်ပြီးကြည့်ကြည့်လို့အခုမှမရှိဘူးစစ်ကောင်စီဘက်ကလည်းမသိဘူးကျွန်တော်တို့ဇီကဘယ်လိုပြောမလဲသူကအကုန်ငယ်နေလို့သဘောထားလိုက်တော့အခု15နိုင်ငံဝေးတဲ့ကလေးမျိုးပေါ်ကနေဒီငယ်ဘက်ကိုဟိုအမျိုးပေါ်ရကန့်တဲ့ပုံစံမျိုးပဲဓာအိုးတို့မိုးပါတို့ဝယ်ရင်တောင်သူတို့ကလမ်းမှာပြဿနာမျိုးစုံရှာတော့တယ်မပြေးရကြဘူးမပို့နိုင်ကြဘူးမပို့ရဲကြဘူးပေါ့ညာအဲ့လိုခက်ခဲကြည့်တယ်ဟိုဟာအဲ I think it လို့ခေါ်ရဒီဆက်ကြလေးတွေစေးလေးတွေနဲ့အဲ့ဒီလိုပေါက်သေးတွေတို့အဲ့တော့အာယုံမှုဆိုရဲဒီချင်းွေလုံးကအဲ့ဒီကတော့ဝေဘူးတယ်အဲ့တော့အင်ချင်း2000လောက်အလောက်ဒီဝေသွားတယ်ပေါ့နော်
ဟုတ်ကဲ့
အဲ့ဒါတော့ခါပဲကြီးကြီးမားမားရှိပါရဲ့ကျန်တာအဝေးကလမ်းပေါ်တဲ့ဒီတေနာရှင်တွေရဲ့ငွေပို့လာလေးတွေကိုကျွန်တော်တို့ဒီဟာ live ထုတ်ပြီးတော့အင်တာနက်ကိုဝယ်ဝယ်ပြီးလိုတဲ့ဒီကြံပေးအလို့ဝယ်လုပ်ပါတယ်ကျွန်တော်တို့
တ်ဆင်စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အပတ်ဆင်စီးပွားရေးအစီအစဉ်ကိုကျွန်မအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးမှာပါ။ Digital အသွင်ဖန်တီးထားတဲ့အနုပညာပုံစံမျိုးစုံကိုအလဲအလှယ်လုပ်လို့မရနိုင်တဲ့ NFT token တွေအဖြစ် online ပေါ်မှာရောင်းဝယ်နေကြပါတယ်။ Eminem Justin Bieber စတဲ့ကဘာကျော်တွေကဆက်လို့ NFT digital ပကြီးတွေကိုဒေါ်လာသိမ်းချပေးပြီးတော့ဝယ်နေကြတာမို့ NFT အကြောင်းကိုမဆုမြတ်မွန်ကဒီသတင်းပတ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်ဒီနေ့ခင်မှာ NFT ကိုမသိဘူးဆိုရင်ခင်မမိဘူးလို့ပြောရမယ့်အထူး NFT နဲ့ပတ်သက်တဲ့သတင်းတွေကိုနေ့တိုင်းကြားနေဖတ်နေရပါတယ်ဒါကြောင့်လည်း American ပြည်တော်စု Seattle မြို့မှာ Digital အနုပညာလက်ရာတွေအဖြစ်ဖန်တီးထားတဲ့ NFT တွေကိုသာတည်ထောင်ပြသတဲ့ပြလိုက်တစ်ခုကို2022ခုနှစ် January လမှာဖွင့်ခဲ့ပါတယ်။ Seattle မြို့လယ်ကမှာဖွင့်ထားတဲ့ NFT ပြလိုက်က NFT ဆိုတာဘာလဲဆိုတာလူတွေပို့ပြီးသဘောပေါက်စေဖို့ဖြစ်တယ်လို့ပြလိုက်ပူးတွဲတည်ထောင်သူကပြောပါတယ်
။ NFTs are very new, which is why we wanted to be able to have a museum.
NFT ဆိုတာအခုမှအသက်ဆန်းဖြစ်နေတာမို့လူတွေပို့ပြီးအကျွမ်းဝင်နားလည်နိုင်အောင်ကျမတို့ကမြို့လယ်မှာပြတိုက်တစ်ခုဖွင့်လှစ်ပြသချင်တာဖြစ်ပါတယ်
။ NFT ဆိုတာကတော့ Non Fungible Token မြန်မာလိုဆိုရင်အလဲအလှယ်လုပ်လို့မရနိုင်တဲ့ token တွေဖြစ်ပါတယ်။အဲ့ဒီ NFT token တွေက digital အသွင်ဖန်တီးထားတဲ့လက်ရာမျိုးစုံဖြစ်နိုင်ပါတယ်။ပကြီကသချင်းကပြပဘူးအမှတ်ရစရာအခိုက်အတန့် tweet လုပ်ထားတဲ့အကြောင်းအရာစသဖြင့်digital အသွင်နဲ့ရှိနေသမျှကို NFT token တွေအဖြစ်သတ်မှတ်နိုင်ပါတယ်။ NFT လို့နာမည်တက်လိုက်ရင် token တစ်ခုအဖြစ်သတ်မှတ်တာကြောင့်စင်တူနှစ်ခုမရှိနိုင်သလိုအလဲအလှယ်လုပ်လို့လည်းမရပါဘူး။ online ပေါ်မှာသာအယောင်အဝယ်လုပ်နိုင်တဲ့အဲ့ဒီ NFT token တွေကိုအလွယ်ဆုံးနားလည်အောင်ရှင်းရရင်တော့ digital fine တွေအဖြစ်နဲ့မြင်နိုင်ပါတယ်။အဲ့ဒီ digital fine တွေအယောင်အဝယ်လုပ်သမျှကို online မှာစရင်မှတ်တဲ့ Ethereum blockchain စနစ်ကမှတ်ထားပေးပါတယ်။ဒါကြောင့်ကိုက NFT token တစ်ခုဝယ်လိုက်ပြီဆိုရင်ကိုပြန်မယောင်းတဲ့ရွေး Ethereum blockchain စနစ်မှာဒီ NFT ကိုပိုင်ဆိုင်သူကိုဖြစ်တယ်ဆိုတာစရင်မှတ်ထားမှာဖြစ်ပါတယ်။2015ခုနှစ်လောက်ထဲက NFT ဆိုတာကိုဖန်တီးထားပေမဲ့ Eminem, Justin Bieber စတဲ့ဆိုတော်တွေအပါအဝင်ကမ္ဘာကျော်လူသိများသူတွေက NFT ပကြီးကားတွေကို2022ခုနှစ်နှစ်ဆန်းပိုင်းမှာဒေါ်လာ3နဲ့ချီပေးဝယ်ခဲ့တဲ့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်မှာတော့အများအာရုံစိုက်မှုပိုပြီးတော့ရလာခဲ့တာဖြစ်ပါတယ်။NFT နဲ့ပတ်သက်လို့လေးလာစရာအသစ်အသစ်တွေပေါ်နေဆဲဖြစ်တယ်လို့ Seattle NFT ပြတိုက်တည်ထောင်သူနောက်ကျောက်ကလည်းပြောပါတယ
် It's hard to say where this technology is going to lead us. This is really just the beginning. Anyone that tells you that they're an NFT
ဒီနည်းပညာဘလို့ရှေ့ဆက်သွားအောင်မယ်ဆိုတာပြောဖို့ခက်ပါတယ်အခုမှအစပဲရှိပါသေးတယ်တကယ်လို့တယောက်ယောက်က "तू ဟာ NFT ကျွမ်းကျင်သူ"လို့ပြောရင်မမှန်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အားလုံးလေးလာနေဆဲဖြစ်လို့ပါ NFT နဲ့ပတ်သက်တဲ့အတွေ့အကြုံကတိတ်ကိုစောလုံးတဲ့အစ်စ်မှာပဲရှိပါသေးတယ
် NFT တွေဘလောက်ခက်စားနေတယ်လဲဆိုတော့ Christie's လို့ကမ္ဘာကျော်လေလံတိုက်ကြီးမှာတော့အနုပညာရှင် People ဖန်တီးတဲ့ Digital NFT ပကြီးကားတစ်ချက်ကိုဒေါ်လာ69သန်းကျော်နဲ့လေလံပြည့်ရောင်းချနိုင်ခဲ့တဲ့အထည်ဖြစ်ပါတယ်ရင်းနှီးမြှုပ်နှံသူတွေထူးခြားတဲ့ပစ္စည်းတွေကိုဝယ်ဆုရတဲ့ငွေကြေးချမ်းသာကြွယ်ဝသူတွေအတွက် NFT ကနောက်ဆုံးပေါ်စိတ်ဝင်စားစရာဖြစ်နေတာကတော့ညင်မရပါဘူ
း Je pense queIl y a des collectionneurs qui sont intéressés parce que ça leur plaît parce qu'ils trouvent ça beau.
NFT အနုပညာလက်ရာတွေဝယ်ယူစုဆောင်းနေကြသူတွေထဲမှာဒီလက်ရာကိုစိတ်ဝင်စားလို့ဝယ်သူတွေ၊ကြိုက်လို့ဝယ်သူတွေ၊ယင်းနှီးမြှုပ်နှံစရာတခုလိုမြင်တဲ့အတွက်ဝယ်သူတွေအမျိုးစုံပါပဲ။တချို့ကလည်း NFT ပိုင်ဆိုင်နေဆိုတာဘယ်လိုမျိုးလဲသိချင်လို့ဝယ်ကြပါတယ်။တချို့ကလည်းအပျော်သဘောဝယ်ကြတာဖြစ်ပါတယ
်။ပြင်သစ်နိုင်ငံပါရီမြို့တော်ကဒီလေလံကုမ္ပဏီမှာဆိုရင် NFT ပကြီကားတွေကိုအထူးပြုဒီလံတင်ရောင်းချနေပါတယ်။ပိတ်ကားပေါ်ဆွဲထားတဲ့ပကြီကားတကားကိုဝယ်လိုက်ရင်လက်ဆုပ်လက်ကင်ပြနိုင်တဲ့ပကြီကားကကိုယ်စီရောက်လာမှာဖြစ်ပါတယ်။ဒါပေမဲ့ NFT ပကြီကားတစ်ချက်ကိုဝယ်လိုက်တဲ့ဆိုရင်တော့အဲ့ဒီပကြီကားကိုကိုကပိုင်ဆိုင်သွားပြီဆိုတဲ့မှတ်တမ်းဝင်သွားပြီမဲ့ပကြီကားက digital အသွင်နဲ့ online ပေါ်မှာပဲရှိနေမှာဖြစ်ပါတယ်။တချင်းကပြအစသဖြင့်တခြား NFT တွေကိုဝယ်ရင်လည်းအဲ့ဒီလိုပဲဖြစ်ပါတယ်။ NFT အနုပညာလက်ရာတွေရဲ့နောက်ထူးခြားမှုတစ်ခုက mobile game ဖြစ်ပါတယ်။ကိုက NFT တခုပိုင်ဆိုင်သွားလို့ပိုင်ဆိုင်ခွင့် ownership ရသွားပြီမဲ့အဲ့ဒီ NFT ရဲ့ mobile ခွင့် trademark ကတော့ဖန်တီးသူကပဲပိုင်ဆိုင်ပါတယ် NFT အရောင်းဝယ်လုပ်တိုင်းမှာမူလဖန်တီးသူက mobile ကရပါတယ်ပုံမှန်ပကြီကားတစ်ချက်အရောင်းဝယ်လုပ်တယ်ဆိုရင်တော့ပထမတစ်ခါရောင်းချိန်မှာပဲပကြီဆရာကပကြီကားတံပိုးရပြီမဲ့နောက်လက်ဆင့်ကန်ရောင်းချသွားရင်သူနဲ့မဆိုင်တော့ပါဘူးအခုဆိုရင်နာမည်ကျော်အစိုးရတချို့ကသူတို့ရဲ့ဂီတဖန်တီးမှုတွေကို NFT token တွေအဖြစ်နဲ့ဖန်တီးလာကြပါတယ် NFT တွေကိုဝယ်ခြင်းနဲ့ဆိုရင်တော့ NFT ပုံစံမျိုးစုံရောင်းတဲ့ online ဈေးကွက်တွေရှိပါတယ်။သီးသန့်ပုံစံလက်ရာတွေဖန်တီးရောင်းကြတဲ့ NFT community တွေလည်းရှိပါတယ်။အစောပိုင်းတုန်းကတော့ NFT တွေကိုဝယ်နိုင်ဖို့အတွက်က digital ငွေကြေး cryptocurrency စရင်ရှိဖို့လိုပေမဲ့ကိုယ်ပိုင်ကပ်ပြားနဲ့တန်းဝယ်လို့ရတဲ့ NFT online ဈေးကွက်တွေလည်းအခုရှိလာပါပြီ။ Bitcoin လို digital ငွေကြေးနဲ့ NFT မတူညီတဲ့အချက်ကိုဘာဒူတက္ကသိုလ်ကစီးပွားရေးဌာနတွဲဖက်ပါမောက်ခကက်တီဇန်းကအခုလိုရှင်းပြပါတယ်။
NFTs are a form of a token, as I just described, but unlike Bitcoin, they're non-fungible, and that's a key distinction.
NFT is so a token we ဖြစ်ပါတယ်။ Bitcoin နဲ့မတူတဲ့အချက်ကအလဲအလှယ်လုံးလို့မရတာပါ။ဒီချက်ကထူးခြားတဲ့ကွဲပြားချက်ပါ။ Bitcoin တစ်ခုကတခြား Bitcoin တစ်ခုနဲ့တံမိုးအတူတူဖြစ်လို့အစားထိုးအလဲအလှယ်လုံးလို့ရပါတယ်။ Bitcoin ကိုမတူတဲ့ငွေကြေး unit နဲ့အရောင်းဝယ်လုပ်တယ်ဆိုရင်တော့တံမိုးကဘယ်လောက်လဲဆိုတာအတိအကျသိရနိုင်ပါတယ်။ NFT token ကကြတော့တံမိုးဟာတစ်ခုနဲ့တစ်ခုအကွာကြီးကွာနိုင်ပါတယ်။ဒါကြောင့်ဒီ NFT ကိုနောက်ထပ် NFT တစ်ခုနဲ့အလဲအလှယ်လို့အယောင်ဝယ်လို့မရပါဘူး။ NFT တစ်ခုချင်းစီက digital အနုပညာလက်ရာအားကစားအမှတ်တရပစ္စည်းစသဖြင့်တည်ထောင် token တွေဖြစ်ကြပါတယ်
။နိုင်ငံတကာမှာကြော်ကြားသူတွေပါ NFT ဖန်တီးမှုတွေကိုဝယ်ယူနေကြတဲ့အထိ NFT token တွေကခေတ်စားနေပါတယ်။ကိုဖန်တီးသမျှ digital အသွင်ပြောင်းပြီးတော့ NFT အဖြစ်ရောင်းနိုင်ဝယ်နိုင်ပါတယ်။မူလမိုဘိုင်းခွင့်ရှိထားတဲ့ပစ္စည်းတွေကိုမိញမ်းပြီးတော့NFT အဖြစ် digital အသွင်ပြောင်းဖန်တီးလို့တရားစွဲခံနေရတာတွေလည်းရှိပါတယ်။ Nike အားကစားပစ္စည်းကုမ္ပဏီကြီးကသူတို့ရဲ့ဖက်နက်တွေကိုခွင့်ပြုချက်မရှိဘဲ NFT တွေအဖြစ် digital အသွင်ဖန်တီးကြောင်းနေတဲ့ online အားကစားဖက်နက်အယောင်ဆိုင်တစ်ခုကိုတရားစွဲထားတယ်လို့ပြင်သစ်နိုင်ငံကစိန်ခံအဝိအထည်နဲ့အသုံးဆောင်ပစ္စည်းကုမ္ပဏီ MS ကလည်းသူတို့ရဲ့နာမည်ကြီး Bargain လက်ကင်အိတ်ကို Matter Bargains လို့ဆိုပြီးတော့ digital နီးနဲ့အသွင်မျိုးစုံပုံဖော်ခဲ့သူအနုပညာရှင်ဒီဇိုင်နာကိုတရားစွဲထားပါတယ်ရှင်ကျွန်မဆူမြတ်မော်ပ
ါမဆူမြတ်မော်စီစဉ်တင်ဆက်တဲ့ blogger တွေပြောသည်မအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့အနုပညာသတင်းတွေကိုစူးစီးတင်ပြနေတဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ရမယ့်အချိန်ရောက်ပါပြီမအေးတန်နာကြောပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာမှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအနုပညာရှင်တွေနာမည်ကျော်တွေဖက်ရှင်ဒီဇိုင်းအဆန်းပြားတွေဆင်ရင်ပြီးတော့လာရောက်ကြတဲ့မက်ဂါလာရန်မုံငွေညစာစာပွဲမှာဒီနေ့လည်းသူတက်ငါအဆန်းပြားတွေတင်တဲ့ဝတ်စုံတွေကိုတွေ့ရပါတယ်ပြရရဲ့ဝတ်စားဒီဇိုင်းဖန်တီးမှုသိပ္ပံရဲ့နှစ်စဉ်ကျင်းပနေကြဖက်ရှင်ပြပွဲဖွင့်ပွဲဖြစ်တဲ့မက်ဂါလာကိုကျင်းပနေကြဖြစ်ပြီးတော့ဖိတ်ကြားသူများသိတဲ့မဲ့တက်ရောက်ရတာပါဒီနေ့ပြပွဲခေါင်းစဉ်ကအမေရိကမှာဖက်ရှင်စူးစမ်းမှုဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပြီးတော့အမေရိကန်ပြည်အောင်စုကဖက်ရှင်ဝတ်စုံတွေရဲ့သမိုင်းကိုမြေမောင်းထိုးပြထားပါတယ်အခမ်းအနားတက်ရောက်လာတဲ့သူတွေထဲမှာအထူးခြားဆုံးလို့ပြောလို့ရမယ်ဝတ်စုံကတော့ဆွီဒင်ကမင်းသားဖရက်ဒရစ်ရောဘင်ဆန်ဝတ်လာတဲ့ဆွီဒင်ရဲ့ဝတ်စုံဖြစ်ပါတယ်ဒီဇိုင်နာ Iris Van Harpen ရဲ့လက်ရာဖြစ်ပြီးတော့ငွေရောင်ဝတ်စုံမှာ9တောင်ပန်းလို့ဖြူးဆူးကျွန်းလိုမျိုးအချောင်းတွေနဲ့ဒီဇိုင်းဆင်ထားတာပါ Reality ရုပ်သံအစီအစဉ်နဲ့ကြော်ကြားတဲ့ Kardashian ညီမတွေလည်းသူ့ရဲ့အမေနဲ့တူတူအားလုံးရောက်လာတာတွေ့ရပါတယ် Kim Kardashian ကတော့ကွယ်လွန်သူမင်းသမီးကြီး Marilyn Monroe ရဲ့နာမည်အကျော်ဆုံးရွှေရောင်ကိုကျက်ဝတ်စုံနဲ့ဖြစ်ပြီးတော့ဒီဝတ်စုံကိုတော်ဖို့အတွက်သတင်းသုံးဖက်အတွင်းမှာကိုလေးချင်း16ပေါင်ချခဲ့ရတာဖြစ်ပါတယ်ဧဝဆောင်က2016မှာပြားလိုက်တစ်ခုကဒေါ်လာ 48,000 တန်းနဲ့ဝယ်ယူထားတာလည်းဖြစ်ပါတယ်။တဝအချမ်းသာဆုံး Tesla လက်စစ်ကားတစ်ထည် Elon Musk လည်းသူ့ရဲ့မိခင်ဖြစ်သူနဲ့အတူတက်ရောက်လာတာကိုတွေ့ရပါတယ်။ American နိုင်ငံသားရဲ့ဝန်ကြီးဟောင် Hillary Clinton ကတော့2020အတွင်းမှာပထမဆုံးအချိန်ဖြစ်နေရောက်လာခဲ့ပြီးတော့သူ့ရဲ့ညီညွတ်ရောင်ဝတ်စုံ Levin ဖက်နဲ့အောက်အနားသားတွေမှာတော့သူ့ရဲ့မိခင်ပါဝင်သူရဲ့ဘဝမှာလေးစားကြည်ညိုရတဲ့ American အမျိုးသမီးအယောက်60ရဲ့နာမည်ကိုရေးထိုးထားပါတယ်။ American အရှိဘက်ခြံရဲ့ Oscar ပွဲလို့တင်စားပြောဆိုတဲ့ဒီအခမ်းအနားက New York မြို့က Metropolitan အနုပညာပြရရဲ့ရမုံငွေရှာအခမ်းအနားဖြစ်ပြီးဒီနေ့တော့ထုံးစံတိုင်းမေလရဲ့ပထမအုပ်ဆုံးတင်းနှင်းလာနေမှာပြန်ပြီးတော့ကျင်းပနိုင်သွားပါပြီ။တနည်းကတော့ COVID ကပ်ရေးကြောင့်စက်တင်ဘာလကိုပြောင်းရွှေ့ကျင်းပခဲ့ရတာကြောင့်အခုအချိန်တနည်းမပြေခင်မှာဒီပွဲကိုပြန်ပြီးကျင်းပတာလည်းဖြစ်ပါတယ်ရှင
်
ကနေဒါကနာမည်ကြီးဆိုတော့ Justin Bieber ကသူ့ရဲ့တေးတပြားတဲ့ထရပ်ပေါ်ပြင်ဆင်နေတာပြီးခဲ့နေပြီလို့ interview မှာပြောသွားပါတယ် မေလ3ရက်နေ့တနင်္လာနေ့မှာထုတ်လွှင့်သွားတဲ့ Apple Music One Channel နဲ့တွေ့ဆုံမေးမြန်းခွန်းမှာသူပြောသွားတာပါ
Has that been made public? I don't think there's a date. တ
ေချာရက်တော့မထွက်သေးပါဘူးအပြည့်အစုံလုံးနေကြပြီဆိုတော့သိပါတယ်ပြီးခံနေပါပြီလို့ပြောပြီးတော့သူ့ရဲ့တခြင်းတွေအရင်နှားထောင်လို့ကောင်းပါတယ်တဲ့သူတော်တော်စိတ်လှုပ်ရှားနေပြီးတော့မကြခင်ထွက်လာတော့မှာပါလို့လည်း Jason Bieber ကပြောသွားပါတယ်သူ့ရဲ့အင်တာဗျူးနဲ့ပတ်သက်ပြီးတော့ပြောတာမှာတော့သူအရင်ကထင်ခဲ့တယ်လို့မိမယူလိုက်ရင်သူ့ရဲ့ပြဿနာတွေအားလုံးပြေလည်သွားမယ်ဆိုတာမဟုတ်ဘူးဆိုတာသိလိုက်ရလို့တော်တော်လေးကိုစိတ်တကျခံစားလိုက်ရတယ်လို့လည်းသူပြောပါတယ်။ Justin Bieber ကသူစိတ်ဓာတ်တွေပြိုလဲကျနေချိန်မှာဘာသာတရားကသူ့ကိုဘလို့ထိန်းခုတ်ကူညီခဲ့လဲဆိုတာကိုလည်းအင်တာဗျူးမှာပြောသွားပါတယ်။ Justin Bieber ဟာသူ့ရဲ့ဇနီးဖြစ်တဲ့ Model Hailey Bieber နဲ့ဆယ်ကျော်သက်အရွယ်ခန့်ငယ်ငယ်တွေကတွေ့ခဲ့ကြတာဖြစ်ပါတယ်။2018ခုနှစ်မှာသူတို့ဘာသာတည်တဲ့လက်ထပ်ခဲ့ကြပြီးတော့2019မှာတော့တငယ်ချင်းတွေနဲ့မိသားစုတွေရှင်မှာပြန်ပြီးတော့မင်္ဂလာပွဲကျင်းပခဲ့ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find us ဒီတက်တဲ့ရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
။မအေးတန်လာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်။
လက်ရှိမှာတိုင်းပြည်ရင်ဆိုင်နေရတဲ့အကျက်တဲကိုတွစ်ဆုံဆွေးနွေးပြီးအပြေရှာမယ်ဆိုရင်စစ်ကောင်စီရဲ့ထိုးစစ်အားလုံးအများရဆိုင်ပြီးပါတဲ့ပါထိုက်တဲ့အင်အားစုတွေအကုန်ပါဖို့လိုအပ်တယ်လို့ကရင်မျိုးသားအစည်းအရုံး KNU ကရင်မျိုးသားတိုးတက်ရေးပါတီ KNPP ချင်းမျိုးသားတပ်ဦး CNF တိုင်းဒေသလက်နက်ကိုင်အဖွဲ့၃ဖွဲ့ကမေလ၉ရက်မှာပူးတွဲကြေညာချက်ထုတ်ပြန်ပြီးအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့တွစ်ဆုံဆွေးနွေးဖို့ကမ်းလှမ်းထားချက်ကိုတုံ့ပြန်လိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာချင်းပါနေတဲ့သမရရွေးကောက်ပွဲမှာအာနာရှင်သမရဟောင်းမာကုစ်ရဲ့သားဘုံဘုံမာကုစ်ခေါ်မာကုစ်ဂျူနီယာကမဲရီအတွက်89ရာခိုင်နှုန်းကျော်ရနေပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်နေတာသတင်းဆက်ဘက်ကျော်ကြားလာချိန်မှာယူကရိန်းကိုစစ်လက်နက်နဲ့အထောက်ကူပစ္စည်းတွေအမြန်တင်ပို့ခွင့်အမေရိကန်သမရကပေးနိုင်မဲ့ဥပဒေတရက်ကိုသမရဂျိုးဘိုင်ဒန်ကတနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်။ဒါဟာဒုတိယကမ္ဘာစစ်မှာနာဇီဂျာမနီတွေကိုတွန်းလှန်တိုက်ခိုက်နေတဲ့ဥရောပနိုင်ငံတွေကိုအကူအညီပေးဖို့အတွက်မူလကထုတ်ပြန်ထားတဲ့ဥပဒေလည်းဖြစ်ပါတယ်။ဒီဥပဒေအရအမေရိကန်သမ္မတဟာဘျူရိုကရေစီရန်တရားအတွင်းကကျူးနီစနစ်တွေကိုကျော်ပြီးစစ်လက်နက်ပစ္စည်းတွေကိုယူကရိန်းကိုရောတခြားအရှိဥရောပနိုင်ငံတွေကိုပါတင်ပို့ခွင့်အမြန်ချမှတ်ပေးနိုင်တော့မှာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လှုပ်ရွတ်ကြောင့်ယူကရိန်းကိုဂျာမနီကလက်နက်တွေပံ့ပိုးပေးရုံမှတပါတခြားရွေးစရာလမ်းမရှိဖြစ်နေပြီလို့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှူးစ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မြို့သက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်မြတ်နဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုအပိနားဆင်တဲ့အတွက်လည်းကျမတို့ wine.2 wine.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.